Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2015ခုနှစ် February လ19ရက်ကြာသပတေးနေ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေပိုင်းညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ။ယူကရိန်းရှေ့ပိုင်းကမဟာဗျူဟာချက်ကြကြတဲ့မျိုးကိုရုရှားလိုလာတဲ့တပုန်းတွေတင်ပိုက်လိုက်တာဟာနိုင်ငံတကာသတ်မှတ်ထားတဲ့အပြစ်ခတ်ရစဲရေးချိုးဖောက်လိုက်တာလို့ယူကရိန်းသမ္မတကပြောကြားလိုက်ပါတယ်။ရွေးကောက်ပွဲကျင်းပဖို့လာပိုင်းမဲ့လိုတော့တဲ့မြန်မာနိုင်ငံမှာလူခွင့်ရေးပြုပြင်ပြောင်းလဲမှုနောက်ပြန်ဆောက်နေတာမို့လူခွင့်ရေးကောင်စီကနေပြင်းထန်တဲ့ဆုံးဖြတ်ချက်တွေချဖို့လိုနေပြီဆိုတာပြနေတယ်လို့ Amnesty International အဖွဲ့ကြီးကပြောကြားလိုက်ပါတယ်။တရုတ်ယူကနှစ်တကူနေဖြစ်တဲ့ဒီနေ့ကိုလည်းမြန်မာနိုင်ငံမှာတရုတ်ဘုံကျောင်းတွေမှာကျင်းပနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါ။မှတ်ခွာညို့ရင်
။ဟုတ်ကဲ့ပါရှင်။အခုညပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့ကိုကန့်ဒေတာကစီရေးပြိပခါတွေရဲ့နောက်ဆုံးအခြေအနေတွေနဲ့အတူနေဆက်ဒေတာကြမ်းမာရေးဆိုင်ရာစီရင်ခန်းစာတစောင်းနဲ့ပတ်သက်လို့တော့
ဒီစီရေးချုပ်ခါမှုအခြေအနေဒီနေ့ပတ်သက်ပြီးတော့လက်ရှိနော်ဆက်လက်ရှိနေတဲ့ဆိုတော့လည်းဖော်ပြထားတာပေါ့နော်ဒီဘောအခြေအနေတွေ
ခိုင်းမြမာနေဆက်ဒေတာမှာဖွင့်ထားတဲ့မေတော်စီကန်ကဒေါက်တာစင်တီယာမောင်ရဲ့ပြောပြချက်နဲ့အတူ2015နီးလာလေးမြန်မာပြည်အတွင်းလူခွင့်ရေးအခြေအနေဆုတ်ယုတ်လာလေးပဲဆိုတဲ့နိုင်ငံတကာလူခွင့်ရေးဖွဲ့ရဲ့အစီရင်ခံစာထုတ်ပြန်ချက်တစ်စောင်ကိုလည်းပြောပြပေးဦးမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင
်ယူကရိန်းရှေ့ပိုင်းကမဟာဗျူဟာအချက်ကြာကြတဲ့မျိုးကိုရုရှားလိုလာတဲ့တပုန်းတွေကတင်ပိုက်ခဲ့တာဟာနိုင်ငံတကာသတ်မှတ်ထားတဲ့အပြစ်ခတ်ရစဲရေးကိုချိုးဖောက်တာလို့ယူကရိန်းသမ္မတကပြောကြားလိုက်ပြီးနောင်တမျိုးချိုးဖောက်မှုတွေအတွက်ဘလို့အာမခံချက်မျိုးတွေချမှတ်မယ်ဆိုတာကိုရှင်းရှင်းလင်းလင်းခြပြဖို့တောင်းဆိုလိုက်ပါတယ်။ယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကရုရှား၊ဂျာမနီနဲ့ပြင်သစ်ခေါင်းဆောင်တွေကိုကြက်သက်ပရင်းတွေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့သမ္မတရုံးကကြေညာချက်ထုတ်ပြန်ပြောဆိုတာပါ။ယူကရိန်းအစိုးရကခွဲထွက်ရေးတမားတွေအခိုင်အမာခြေခုပ်ယူထားတဲ့လူဟန်စ်နဲ့ဒုန်းစင်ဒေတာတွေကိုဆက်သွယ်ထားတဲ့မဟာဗျူဟာချတဲ့ရထားလမ်းဆောင်ရှိရာ WCV မြို့ကနေထောင်နဲ့ချီတဲ့ယူကရိန်းတပ်တွေကိုပြန်ပြီးဆုတ်ခွာဖို့ဗိုလ်တပ်ဖွဲ့နေမှာအမိန့်ပေးခဲ့တာဖြစ်ပါတယ်။ဒီ WCV ဖြစ်ရဟာပြီးခဲ့တဲ့ဒင်ဘတ်ထဲမှာသဘောတူခဲ့ကြတဲ့တနင်္လာနေ့တုန်းကစတင်တက်ရောက်တဲ့ Minsk အဖြစ်ခန့်ရစဲရေးသဘောတူညီချက်ကိုထိခိုက်မှုမရှိတဲ့အောင်ဟန်မဆောင်နေကြဖို့ယူကရိန်းသမ္မတကရုရှားပြင်သစ်နဲ့ဂျာမနီခေါင်းဆောင်တွေကိုပြောကြလိုက်တာပါ။ဒါအပြင်ရုရှားကြောတော့နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေဖမ်းဆီးထားတဲ့ယူကရိန်းစစ်သားအလုံးကိုပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ရာနဲ့ချီတဲ့ယူကရိန်းစစ်သားတွေဟာဒီမျိုးကနေပြန်လဲပြီးဆုတ်ခွာစင်မှာတပုန်းတွေရဲ့ဖမ်းဆီးမှုကိုခံရမယ်လို့ခန့်မှန်းကြပါတယ်။အဲ့ဒီဒေတာရင်းတည်ငြိမ်မှုပြန်ပြီးရစီဖို့အတွက်နိုင်ငံတကာငြိမ်းချမ်းရေးတပ်သားတွေချထားပေးဖို့လည်းမစ္စတာပိုရိုရှန်ကိုကတောင်းဆိုလိုက်ပါတယ်။ဒီပြောကြားချက်ကိုတော့ဂျက်တဲ့ပရင်းနေမှာပဲရုရှားခေါင်းဆောင်တွေကရောတပုန်းတွေအဘက်ကပါပယ်ချခဲ့တာပါ။
တိုးရင်ကြာတင်းပနေတဲ့အစွန်းရောက်အကြမ်းဖက်မှုတိုက်ဖြတ်ရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့ညီကုန်းရုပ်မေကုန်းကိုသမ္မတဥဘောင်းမကအမေရိကန်နိုင်ငံရာယီဝန်ကြီးဌာနမှတက်ရောက်မဲ့နိုင်ငံပေါင်း60ကျော်ကကိုယ်စားလှယ်တွေရှေ့မှာမကြာခင်ပြောကြားဖို့ရှိပါတယ်။အကြမ်းဖက်အုပ်စုတွေပြောနေတဲ့အစ္စလမ်ဘာသာအယူအဆကိုလက်မခံဘဲအစွန်းရောက်တွေရဲ့လွဲမှားတဲ့ဂရီဘေးပြောဆိုမှုတွေကိုစန့်ကျင်တိုက်ဖြတ်ကြဖို့ကမ္ဘာတဝန်းကဘာသာရေးနဲ့အရက်ဖက်ခေါင်းဆောင်တွေကိုဗုဒ္ဓဦးနေ့ကသမ္မတအင်ဂျူတော်မှကျင်းပတဲ့ဆွေးနွေးပွဲအတွင်းသမ္မတဥဘောင်းမကတိုက်တွန်းလိုက်သလိုထင်ရှားတဲ့မွတ်စလင်ခေါင်းဆောင်တွေအနေနဲ့လည်းလူမဆန်စွာရက်ဆက်လွန်းတဲ့အတွေးခေါ်တွေကနေကင်းအောင်နေဖို့သူကတိုက်တွန်းလိုက်ပါတယ်။ဥပမာအစိုးရဟာဒီသတင်းပတ်တဲ့ပြုလုပ်တဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဆွေးနွေးပွဲတစ်ခုတည်းပေါ်မှာသာအာရုံစိုက်နေတာမဟုတ်ပဲအကြမ်းဖက်တိုက်ခိုက်မှုပြဿနာအလုံးပေါ်မှာအလေးထားနေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေဟာအစ္စလာမ်နဲ့စစ်ဖြစ်နေတာမဟုတ်ပဲအစ္စလမ်ဘာသာကိုလွဲမှားစွာကောက်ယူနေသူတွေနဲ့သာစစ်ဖြစ်နေတာပါလို့ဥပမာကအလေးပေးပြောသွားပါတယ်။ဒါပေမဲ့အစွန်းရောက်တွေကိုတိုက်ခတ်ရမှာစည်ရင်းဤတစ်ခုတည်းနဲ့တော့မရနိုင်ဘူးလို့သမ္မတဥဘာမကပြောပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာပိုပြီးကြီးထွားလာနေတဲ့အစွန်းရောက်တွေရဲ့တပ်ဖြတ်မှုနဲ့ဩစတြေးလျ၊ကနေဒါ၊ပြင်သစ်၊ဒိန်းမတ်နိုင်ငံတွေမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ခတ်မှုတွေပေါ်လာပြီးနောက်ဝါရှင်တန် DC ကအခုဆွေးနွေးပွဲဖြစ်လာရတာပါ။
လီဗျားနိုင်ငံမှာစစ်သွေးကြော်တွေလက်ထဲလက်နက်တွေမရောက်အောင်တားဆီးဖို့နဲ့နိုင်ငံတကာအသိမှတ်ပြုအစိုးရအာဏာပြန်ရရေးအတွက်တွန်းအားပေးဖို့ကြိုးစားတဲ့အနေနဲ့လီဗျားအစိုးရကိုလက်နက်ရောင်းဝယ်တင်ပို့ခွင့်တားမြစ်ချက်ကိုဖျက်သိမ်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဗုဒ္ဓဟူးနေ့ညနေပိုင်းမှာဂျော်ဒန်ကတင်သွင်းခဲ့ပါတယ်။2011ခုနှစ်မိုမာဂဒါဖီကိုဖျောက်ချခဲ့ပြီးနောက်ပိုင်းလီဗျားနိုင်ငံမှာစစ်ပြန်အစိုးရနှင့်ပေါ်လာခဲ့ပြီးစစ်သွေးကြော်တွေနဲ့မတူမညီဖြစ်ခဲ့တဲ့လီဗျားနိုင်ငံရဲ့အခြေအနေတွေအတွက်အစိုးရကလုံခြုံရေးကောင်စီမှအရေးပေါ်တွေ့ဆုံဆွေးနွေးခဲ့ကြတာပါ။လီဗျားနိုင်ငံမှာအဖမ်းခံရတဲ့အီဂျစ်နိုင်ငံသားကော့ပတစ်ခရီးယား22ဦးကို IS Islamic စစ်သွေးကြော်တွေခေါင်းဖြတ်တက်တဲ့ဗီဒီယိုကိုထုတ်ပြန်လိုက်ပြီးသိမ့်မကြခင်မှာပဲလုံခြုံရေးကောင်စီကအစည်းအဝေးထိုင်ခဲ့တာဖြစ်ပါတယ်။လီဗျားနိုင်ငံခြားရေးဝန်ကြီးမိုဟာမက်အယ်ဒါရီကလီဗျားအခြေအနေဟာဆူဆူဝါးဝါဖြစ်နေတာမို့တည်ငြိမ်အေးချမ်းမှုပြန်ပြည့်ရအောင်နိုင်ငံတကာကနေဝိုင်းဝန်းလှုပ်ဆောင်ပေးဖို့တာဝန်ရှိတယ်လို့လုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်။လီဗျားနိုင်ငံမှာလက်နက်အင်အားရှိအောင်လုပ်ဖို့အတွက်အကူအညီပေးမပေးနိုင်ငံတကာကနေပြက်ပြက်သားသားဆုံးဖြတ်ရမယ့်အချိန်ရောက်လာပြီဖြစ်ပြီးအကူအညီပေးမယ်ဆိုရင်ပြည်ရင်းအကြမ်းဖက်မှုတွေနှိမ်သိမ်းဖို့အတွက်လီဗျားစစ်တပ်ကလက်နက်လိုအပ်တာမို့လက်နက်တင်သွင်းမှုတားမြစ်ထားတာကိုဖယ်ရှားပေးဖို့လိုတယ်လို့ပြောပါတယ်။ဒါအပြင်နိုင်ငံတကာကစီးရေးဆွတ်ဖို့မှုအတွက်လီဗျားနိုင်ငံကတောင်းဆိုတာမဟုတ်ဘူးလို့လည်းလီဗျားနိုင်ငံခြားရေးဝန်ကြီးကအလေးအနက်ထားပြောကြားခဲ့ပါတယ
်။လီဗျားနိုင်ငံက IS သွေးကြွတွေကိုဒီသတင်းပတ်အစောပိုင်းအီဂျစ်ကလေကြောင်းတိုက်ခိုက်ခဲ့တဲ့ကိစ္စပေါ်သဘောထားကွဲလွဲလာတာကြောင့်တိုင်ပင်စရာရှိတယ်ဆိုပြီးအီဂျစ်ဆိုင်ရာကာတာတန်အမတ်ကြီးကိုကာတာအစိုးရကဒီကနေ့ပြန်ခေါ်လိုက်ပါတယ်။အီဂျစ်နိုင်ငံသားကော့ပတစ်ခရစ်ယာန်ဘာသာဝင်22ဦးကိုစစ်သွေးကြွတွေကခေါင်းဖြတ်တက်လိုက်တဲ့ဗီဒီယိုကိုထွက်ပေါ်လာပြီးနောက်တနင်္လာနေ့မှာအီဂျစ်လေတပ်ကဘုံကျွဲတိုက်ခိုက်ခဲ့တာပါ။လေပြားမှာဘုံကျွဲတဲ့တစ်ဖက်သက်ဆန်တဲ့အီဂျစ်ရဲ့လူရဲပေါ်မှာစိုးရိမ်မကင်ဖြစ်မိကြောင်းကာတာနိုင်ငံကပြောပါတယ်။အာရအဖွဲ့ချုပ်ဆိုင်ရာအီဂျစ်ကိုယ်စားလှယ်ပြောခွင့်ရသူထရက်အဒဲလ်ကတော့ကာတာကအခုလှုပ်ရက်ဟာအကြမ်းဖက်မှုကိုထောက်ပံ့နေရရောက်နေတယ်လို့တုံ့ပြန်ပါတယ်။အီဂျစ်နဲ့ကာတာနှစ်နိုင်ငံတို့ဟာအီဂျစ်သမ္မတမော်စီကိုစစ်တပ်ကဖယ်ရှားခဲ့ပြီးနောက်ပိုင်းတင်းမာတဲ့ဆက်ဆံရေးတွေရှိလာခဲ့တာပါ။သမ္မတမော်စီရဲ့မွတ်စလင်ညီကိုတော်များအဖွဲ့ထဲမှာကာတာနိုင်ငံကလည်းအဖွဲ့ဝင်ဖြစ်ခဲ့ပြီးအဲ့ဒီအဖွဲ့တွေကိုအီဂျစ်နိုင်ငံမှာတားမြစ်ထားတယ်လို့အကြမ်းဖက်အုပ်စုဖြစ်သတ်မှတ်ခံထားရပါတယ်ခင်ဗျာ။
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရွေးကောက်ပွဲကျင်းပဖို့လာပိုင်းလောက်သာလိုတော့တဲ့မြန်မာနိုင်ငံမှာလူခွင့်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေနောက်ပြန်ဆုတ်နေတာဟာကုလသမဂ္ဂလူခွင့်ရေးကောင်စီကနေပြင်းထန်တဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့လိုနေပြီဆိုတာကိုပြသနေတယ်လို့ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံအတွက်ဆက်လက်ထားရှိတင်တယ်လို့ Amnesty International နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်လာတာမို့နိုင်ငံတကာကအတိုင်းဝိုင်းကနေထောက်ခံလာကြတာမို့ကုလသမဂ္ဂလူခွင့်ရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်ပြီးသဘောထားပြော့ပြောင်းလာမှာကိုစိုးရိမ်ကြောင်းနဲ့လက်ရှိအခြေအနေမှာမြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေတွေဟာတစ်နေ့တခြားဆိုးဝါးလာနေတယ်လို့မတ်လ၂ရက်နေ့ကနေ29ရက်နေ့အထိနယူးယောက်မှာကျင်းပမယ်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့28ကြိမ်မြောက်အစည်းအဝေးမတိုင်ခင်မှာ Amnesty International ကအခုလိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။လူခွင့်ရေးကောင်စီကနောက်ဆုံးဆုံးဖြတ်ချက်ထုတ်ပြန်ခဲ့ခြင်းကစပြီးမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေပုံမများပြားလာတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေနဲ့ငြိမ်းချမ်းစွာစုဝေးဆန္ဒပြသူတွေကိုချင်းချောက်ဖမ်းဆီးမှုတွေပုံများလာပြီးမမျှတတဲ့တရားရေးစီရင်မှုတွေညှဉ်းပန်းနှိပ်စက်မှုတွေတွေ့လာနေရတယ်လို့ဆိုပါတယ်။ဘာသာရေးဆိုင်ရာမှာလည်းမျိုးဆောင်ဥပဒေတွေလိုခွဲခြားဆက်ဆံမှုရှိတဲ့ဥပဒေတွေကျင့်သုံးမှုစ조사နေတာနဲ့ရခိုင်ပြည်နယ်မှာကြည့်ရင်ရိုဟင်ဂျာတွေရဲ့အခြေအနေဟာတိုးတက်မှုမရှိသေးဘူးလို့ဖော်ပြထားပါတယ်။ဒါအပြင်တိုက်ပွဲတွေဖြစ်ပေါ်နေတဲ့ဒေသတွေမှာဆိုအမျိုးသမီးတွေအစော်ကားခံရမှုတွေအထမအချက်ခံရမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေအများအပြားတွေ့နေရတယ်လို့ဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကိုအမြန်ဆုံးဖွင့်လှစ်ဖို့အတွက်လိုအပ်နေတဲ့အပြင်မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုပါဆက်လက်ထားရှိဖို့အတွက်ပန်ကြားထားပါတယ်။
တိုင်းဝန်ကြီးချုပ်ဟောင်းညလတ်ရှင်နာဝတ်ကိုတိုင်းပြည်အတွက်ဒေါ်လာဘီလီယံနဲ့ချီပြီးလင်းနာစေခဲ့တဲ့အစိုးရရဲ့ဆန်စပါးဝယ်ယူမှုအစီအစဉ်မှာ ပါဝင်ပတ်သက်ခဲ့တာတွေနဲ့ပတ်သက်လို့ပြည်မှုဆိုင်ရာစုဆွဲချက်တွေနဲ့ထိုင်းရှိနေချုပ်ကဆွဲချက်တင်လိုက်ပါတယ်။ဒေသမားတွေကနေဈေးကွက်ပေါက်ဈေးထက်ပိုပေးပြီးဆန်စပါးဝယ်ယူခဲ့တဲ့ဒီအစီအစဉ်ကိုကြီးကြပ်ရမှာမစ္စရင်းလတ်ကိုတာဝန်ပေါ်ရုံမှုနဲ့အမှုလိုက်ရှိနေတွေကဒီကနေ့ပဲဆွဲချက်တင်လိုက်တာပါ။ဝန်ကြီးချုပ်ဟောင်းကတော့သူ့အပေါ်ဆွဲချက်တွေဟာနိုင်ငံရေးပြောကားတွေကြောင့်ဖြစ်တယ်လို့ဆိုတဲ့အပြင်သူ့ရဲ့ဆန်စပါးအစီအစဉ်ကထိုင်းလေသမားတွေအတွက်အကျိုးရှိစေခဲ့တယ်လို့ထပ်မံပြောဆိုပါတယ်။ဒီအမှုကိုလက်ခံမခံဆိုတာကိုတော့တရားရုံးချုပ်ကမတ်လ19ရက်နေ့နောက်ဆုံးထားဆုံးဖြတ်မှာပါ။မစ္စရင်းလတ်ဟာ2014မေလကထိုင်းစစ်တပ်အာဏာမသိမ်းခင်ရပိုင်းလူမှာပဲတရားရုံးအမိန့်တော်နဲ့ဝန်ကြီးချုပ်ယာတုကနေဖယ်ရှားခံခဲ့ရသူဖြစ်ပါတယ်
။တရုတ်ရွေးရနှစ်သိက္ခူနေ့အဖြစ်နဲ့ဘာသာရေးအခမ်းအနားတွေပျော်ပွဲရှင်ပွဲတွေကိုအာရှတလောနိုင်ငံတွေမှာဒီကနေ့ကျင်းပကြပါတယ်။မြန်မာနိုင်ငံမှာတော့တရုတ်ဘုံကျောင်းတွေမှာနဂါးအကတွေနဲ့စီစီကားကားကျင်းပကြတာပါ။တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့ရာစုနှစ်ချီတက်တန်းရှိနေပြီဖြစ်တဲ့ခေါင်းလောင်းကြီးကိုထိုးပြီးနှစ်တကူကိုချိုးဆိုနေကြပါတယ်။လေရုညဉ့်ဉန်းမှုကိုရှောင်ရှားနိုင်မှုအတွက်ဘေကျင်းမြို့တော်မှာနှစ်တကူအထိမ့်မှဖြစ်နေမီရှင်မီပန့်တွေအလွန်ကျွံပြစ်ပေါက်တာတွေမလုပ်ဖို့အတွက်အာဏာပိုင်တွေကတတိပေးထားပါတယ်။တခြားမြို့အတော်များများမှာတော့ဗျက်ဝိုးတွေမီးရှို့မီးပန်းတွေမပစ်ဖောက်ဖို့လဲတားမြစ်ထားတာပါ။တရုတ်ရုပ်ရပြက်ကလေးမှာနှစ်တွေကိုတရိတ်ဆန်တွေနဲ့ပိုင်းခြားထားရမှာဒီနှစ်ကတော့စိတ်ဓမ္မမဟုတ်သုံးနှစ်ဖြစ်နေသတ်မှတ်ထားတာပါ။တရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာရှန်ဟိုင်းမြို့မှာတော့ပြီးခဲ့တဲ့မြင်းနှစ်ကိုနှုတ်ဆက်ပြီးနှစ်ဟောင်းကိုကျိုးဆိုတဲ့အနေနဲ့လူပေါင်း 8,000 လောက်ကနာမည်ကျော်လုံဟွာဖျားเจ้าမှာဝတ်ပြုခဲ့ကြပါတယ်။တရုတ်နှစ်တကူဖြစ်နေထိုင်ဝမ်မှာကျင်းပရာမှာလည်းဖုန်းတော်ကြီးတွေကဥဆောင်ပြီးဆူတောင်းပွဲတွေကိုကျင်းပခဲ့ကြတာပါ။ဟောင်ကောင်ကျွန်းကတရုတ်ဘုံเจ้าတွေမှာဆိုရင်ဝတ်ပြုဆူတောင်းသူတွေနဲ့ပြည့်နှက်နေတယ်လို့တရုတ်ပြည်မာကြီးအစိုးရကိုလိုလားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကတော့ပြီးခဲ့တဲ့နှစ်ထဲဆန္ဒပြပွဲတွေနဲ့အကြီးအကျယ်ကြုံခဲ့ရတဲ့ဟောင်ကောင်ကျွန်းမှာလူမှုအနေနဲ့သိုးနှစ်မှာသိုးတွေလိုချင့်ချန်နေထိုင်တဲ့လို့နှစ်တကူအကြုံမင်းကုန်းမှာတိုက်တွန်းသွားပါတယ်တရုတ်နှစ်တကူဖြစ်တဲ့တောင်ကိုရီးယား၊ဗီယက်နမ်၊မလေးရှား၊ဖိလစ်ပိုင်စတဲ့နိုင်ငံတွေအပါအဝင်တခြားအာရှနိုင်ငံအတော်များများမှလည်းကျင်းပခဲ့ကြပါတယ်
ဒီဘောနိုင်ငံအရှိမြောက်ပိုင်းမှာရှိတဲ့တောင်ပေါ်ရွာကလေးမှာမိုးကြိုးပစ်ချခဲ့တဲ့အတွက်လူ3ဦးသေဆုံးသွားပါတယ်။ဘော်ဒူနီကအီဝရက်တောင်ရဲ့တောင်ဘက်မှာရှိတဲ့တောင်ပေါ်ရွာကလေးဖြစ်တဲ့ဝါကုရွာမှာမိုးကြိုးပစ်ချခဲ့တယ်လို့ရဲတွေကပြောပါတယ်။အီဝရက်တောင်မှာတောင်တက်နေသူတွေလည်းပြင်းထန်တဲ့နှင်းမုန်တိုင်းတိုက်ခိုက်တာကြောင့်လမ်းမှာပိတ်မိနေပါတယ်။ဘော်ဒူနီကနှင်းမုန်တိုင်းကြောင့်တောင်တက်လမ်းမှာ6ဦးပါတောင်တက်ဖွဲ့ပိတ်မိခဲ့တယ်ဖြစ်ပါတယ
်။အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးနောက်ဆုံးအကြော့ဆွေးနွေးပွဲတွေကိုဒီကနေ့ဆွစ်ဇာလန်နိုင်ငံမှာအီရန်နဲ့အမေရိကန်စစ်ဆန်ညှိနှိုင်းသူတွေစတင်နေကြပြီဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုအစင်တစ်ဆက်ဝေဖန်နေတဲ့အစ္စရေးကိုဒီနျူကလ িয়ার ဆွေးနွေးမှုတွေနဲ့ပတ်သက်တဲ့တချို့အချက်လက်တွေကိုအတိမပေးဘဲထားမယ်လို့အမေရိကန်အစိုးရကပြောပါတယ်။စစ်ဆန်ညှိနှိုင်းလို့ရတဲ့သဘောတူညီမှုတွေကိုအမေရိကန်ဘက်ကလူသိရှင်ကြားထုတ်ဖော်ခြင်းမလုပ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားပြီဖြစ်ပြီးအထူးသဖြင့်ဒီဆွေးနွေးပွဲကနေရလာတဲ့အချက်လက်တွေကိုစိတ်ကြွေရဓာရီကိုတုံးပြီးအမေရိကန်ရဲ့ရည်တည်ချက်ကိုထိခိုက်အောင်လုပ်တဲ့လုပ်ရက်တွေရှိနေတာကိုဆက်တွေ့နေရတယ်လို့အင်ဂျီရောပြောခွင့်ရ Josh Arnes ကပြောပါတယ်။အရင်တုန်းကအမေရိကန်မှာကမျှဝေတဲ့သတင်းအချက်လက်တွေကိုအစ္စရေးဘက်ကမောင်ရင်စွာတုံးဆွဲခဲ့တဲ့အတွက်အမေရိကန်နဲ့အစ္စရေးကြားမှာဆက်ဆံရေးထိခိုက်မှုတချို့ရှိခဲ့ကြောင်းနဲ့ဒါပေမဲ့လည်းအစ္စရေးရဲ့လုံခြုံရေးနဲ့ပတ်သက်လို့တော့အကူအညီတွေဆက်ပြီးပေးသွားဖို့အမေရိကန်ဘက်ကတန်တိတ်ထန်အခိုင်အမာချထားတယ်လို့အမေရိကန်နိုင်ငံရေးနိုင်ငံခြားရေးဌာနပြောခွင့်ရယန်ပါဘတ်စကီကပြောကြားခဲ့ပါတယ
်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားကြတာပါအခုထုတ်လွှင့်ပေးမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့အရင်ဆုံးကိုကန့်ဒေတာဘက်ကစစ်ရေးတင်မှမှုအခြေအနေဘက်ကိုအလှည့်ပေးပါစီရှင်မြမတပ်မတော်ကကိုကန့်လက်နက်ကင်တပ်ဖွဲ့တွေကိုလိုက်လံထိုးစစ်ဆင်နေတာမှာကိုကန့်တပ်ဖွဲ့တွေလှုပ်ရှားနေတဲ့ကွန်းလုံမြို့မြောက်ဖက်ဒေသမှာဒီနေ့မနေ့ပိုင်းနဲ့ညနေပိုင်းတွေမှာဆိုရင်မြမတပ်မတော်နဲ့လက်နက်ကင်သဘုံတွေကြားတိုက်ပွဲတွေထပ်ပြီးဖြစ်ပွားခဲ့ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်တဲ့နောက်ဆုံးသတင်းတွေကိုတော့ကိုညံဝင်းအောင်ကဆက်သွယ်စုံစမ်းထားပါတယ်ရှင
်ပြီးခဲ့တဲ့နှစ်ရက်လောက်ကကိုကန့်ဒေသလောက်ကန်မြို့ကိုစစ်တပ်ကအုပ်ချုပ်ရေးတရားစီရင်အာဏာတွေယူလိုက်ပြီးနောက်ပိုင်းဖေဖော်ဝါရီလ19ရက်ဒီကနေ့မနေ့ပိုင်းမှာတော့လောက်ကန်မြို့မြောက်ဖက်တာရွှေထံမြူနာကဖုံချွေးရှမ်းနယ်မြေထဲမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့တယ်လို့ကုန်းချမ်းမြူနာတဝိုက်မှာနောက်ထပ်တိုက်ပွဲတွေထပ်ဖြစ်ခဲ့တယ်လို့ကုကန့်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ
်ဟုတ်ပါတယ်မနေ့9ရက်နေ့9နိုင်တော့ပေါ့အဲ့လိုပြီးဖြစ်တဲ့တပွဲဖုံချွေးရှမ်းမှာပါခင်ဗျာတာရွှေထံနဲ့နည်းနည်းလေးပုံကြီးဒီမြဝတပ်တော်ဖက်ကသူကအမြောက်နဲ့ဟိုကလက်နဲ့ကြီးနေရင်ထုတယ်ပြီးတော့ကြီးတက်ထိုးတယ်ပေါ့ ေခုလည်းတပွဲဖြစ်နေတယ်အဲ့ဒါကုန်းချမ်းပတ်ဝန်းကျင်မှာ
ကူကန်တပ်ဖွဲ့ဘက်ကနေအခြားတိုင်းသားလက်နက်ကင်တပ်ဖွဲ့တွေလည်းကူပြီးတိုက်ပီးနေတယ်လို့ TNL တောင်းပလောင်လူမျိုးရေးတပ်ရဲ့နိုင်ငံခြားစစ်ဆင်ရေးဌာနကဗိုလ်ကြီးတာပန်လာကပြောပါတယ
်ကျွန်တော် TNL တောင်းသမတော်ပါတယ်အဲပြီးတော့ဒီခိုင်သမတော်ရေးပါတယ်ပြီးတော့ဒီကုကန်သမတော်ကျွန်တော်တုံးဖိုက်ပူပေါင်းပြီးတော့လှုပ်ရှားနေတာမျိုးရှိပါတယ
်ရှေ့လာမဲ့သတင်းပတ်တီထဲမှာကုကန်ဒေသအတွင်းစီရေးအရှိန်မြင့်လာနိုင်ွယ်ရှိတယ်လို့ခံမှန်းကြောင်းကုကန်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကသုံးသပ်ပါတယ
်ဖြစ်ချင်းတော့မြင့်မဲ့ပုံပေါ်ပါတယ်အဲမဲ့နေကြီးရဲ့ပူထားတယ်လူရင်းအားပေါ့တိုင်ရင်းအားပေါ့တင့်သားတော်ပူထားတယ်ဟိုဟိုပြီးခဲ့တဲ့ပိုင်းတော့ဟိုဟက်ကီးနဲ့ပြတ်တယ်MI 35ကိုပြောရဲလေမောပါတဲ့ဆက်နဲ့ကြီးကြီးနဲ့ဖြစ်တယ်ပြီးတော့ဟိုပေါ့ပုံကျဲတယ်ပြီးတော့ MIG 29အဲ့ဒါနဲ့လည်းပြတယ်ပြီးတော့ပုံနဲ့ကျဲတယ်ပေါ့အများဆုံးတော့ခဏတော့ကျွန်တော်ပြောတယ်မနေ့ပိုင်းတော့တိုက်တဲ့နေရာပဲအဲ့နေရာကိုအတိအကျထားပြီးတော့တိုက်နေရာဖုံချွေးဆမ်းပေါ့ဖုံချွေးဆမ်းလို့ခေါ
်ဒီအချက်ကို TNL တပ်ကဗိုလ်ကြီးတာပန်လာကလည်းသဘောတူပါတယ်
ကျွန်တော်တို့ဒီကမန်းတော့တိုက်ပွဲကဒီစည်ရချင်းနဲ့ဆက်လက်ပြီးတော့ပြင်းထန်နိုင်မဲ့အလားအလာမျိုးတွေတွေ့နေရပါတယ်အခုကတော့ဒီအထူးသဖြင့်ကတော့အဲ့ဒီလောက်ကန်ပဝန်ကျင်နဲ့မချင်းရှော်ပဝန်ကျင်နဲ့မှာကွန်းလုံးပဝန်ကျင်နဲ့မှာတော့အစိုးရတပ်ဘက်ကဒီတော်တော်လေးတင်းတင်းကျပ်ကျပ်ချထားတဲ့နာမျိုးတွေရှိတယ်ပြီးတော့ဒီကျွန်တော်တို့ရှိနိုင်မယ်လို့ထင်တဲ့နေရာတွေကိုလည်းပတ်စစ်တိုက်ရှာဖွေနေတာမျိုးတွေကျွန်တော်တွေ့ရတယ်ဗျပြီးတော့အဲ့ဒီမှာဖွင့်ထားတဲ့တို့အင်ဆိုင်လေးရွာတွေမှာလည်းဝင်ရောက်ပြီးတော့ဟိုဖြည့်ဆင်းတာမျိုးရှိတယ်လို့ကျွန်တော်သိရှိရတယ်ကြာ
ခုလိုစီရေးအချိန်မြင့်လာတာကြောင့်ဒေသခံတွေဘေးကင်းအားကိုရွှေ့ပြောင်းနေရတယ်လို့သိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြသွားတာပါရှင်အခုကိုကန့်အရေးကိစ္စနဲ့ပတ်သက်ပြီးကိုကန့်နဲ့နေချင်းဆက်နေတဲ့တရုတ်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာတာအမတ်ကြီးကိုမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကနေပြည်တော်မှာခေါ်ယူတွေ့ဆုံဆွေးနွေးခဲ့သလိုတရုတ်နိုင်ငံဘေကျင်းမှာလည်းမြန်မာတာအမတ်ကိုတရုတ်တာဝန်ရှိသူတွေကခေါ်ယူဆွေးနွေးခဲ့တယ်လို့သိရပါတယ်အသေးစိတ်ပြောဆိုဆွေးနွေးချက်တွေကိုတော့မသိရသေးပါဘူးရှင်အခုလိုကိုကန့်ဒေသအတွင်းစစ်ရေးအုပ်ချုပ်စစ်အုပ်ချုပ်ရေးကြေညာသလိုမျိုးတိုင်းရင်းသားဒေသတွေဘက်မှာစစ်အုပ်ချုပ်ရေးတွေပေါ်လာမှာကိုမလိုလားသလိုလက်ရှိဆောင်ရွက်နေတဲ့အပြစ်ခတ်ရစဲရင်နဲ့ငြိမ်းချမ်းရေးတိစောက်မှုတွေကိုအချိန်ယူပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့ UNA စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ကပြောလိုက်ပါတယ် UNA အနေနဲ့မိတ်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးလက်ရှိနိုင်ငံရေးနဲ့တိုင်းရင်းသားရေးရာအခြေအနေတွေကို၃ရက်ကြာဆွေးနွေးတိုင်ပင်ခဲ့ကြတာပါစုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
တိုင်းရင်းသားနိုင်ငံရေးပါတီများနဲ့စုဖွဲ့ထားတဲ့ UNA ကစီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့နဲ့မိတ်ဖက်အဖွဲ့အစည်းတွေရဲ့တွေ့ဆုံဆွေးနွေးပွဲဟာဒီကနေ့မှကျင်းပပြီးစီးခဲ့ပြီဖြစ်ပါတယ်ရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့တဲ့ UNA နဲ့မိတ်ဖက်ဖွဲ့စည်းတွေရဲ့ဒီကနေ့တွေ့ဆုံဆွေးနွေးမှုရဲ့ဆုံးဖြတ်ချက်အခြေအနေကိုတော့ UNA ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လက်ကအခုလိုပြောပါတယ်
။ဆက်တဲ့ပြည်ထောင်စုပေါ်ပေါက်ရေးတဲ့အားလုံးပါဝင်နိုင်တဲ့ပြည်ထောင်စုညီလာခံကြီးပေါ်ပေါက်ဖို့အတွက်ကြိုးပမ်းရမယ်။နှစ်ချက်က2008ဖွဲ့စည်းပုံခြေခံဥပဒေကိုပြန်လည်ပြင်ဆင်ဖို့ဒါမှမဟုတ်ရင်အစ်စ်ပြန်လည်ရေးဆွဲဖို့တောင်းယူရမယ်။နိုင်ငံရေးဆွေးနွေးပွဲများကိုစတင်လှုပ်ဆောင်နိုင်အောင်ဝိုင်းဝန်းဆောင်ရွက်ကြရမယ်။နောက်ပြည်ညာရေးဥပဒေနဲ့ပတ်သက်ပြီးတော့မှကြိုးပမ်းနေတဲ့ကိစ္စကိုသွတ်တော်မှာအမြန်ဆုံးဆောင်ရွက်သွားနိုင်အောင်ဝိုင်းဝန်းတိုက်တွန်းပံ့ပိုးပေးကြရမယ်။စတဲ့ချက်တွေကိုလေ့ဆောင်သွားမှာဖြစ်ပါတ
ယ်။ UNA ရဲ့ရည်မှန်းချက်ကိုအကောင့်တွေပေါ်ဖို့အလုပ်ဖွဲ့25ဦးကိုဖွဲ့စည်းခဲ့ပြီးအဲ့ဒီဖွဲ့စည်းကနေအဖွဲ့ရဲ့ဆုံးဖြတ်ချက်တွေကိုအကောင့်တွေပေါ်သွားမယ်လို့လည်းဦးဆိုင်လက်ကပြောပါတယ်။ UNA အနေနဲ့မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားအပြစ်ခတ်ရစေးရေးငြိမ်းချမ်းရေးအတွက်နိုင်ငံရေးရတွေ့ဆုံဆွေးနွေးနိုင်ရေး2008အခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ဆက်လျင်းပြီးတွေ့ဆုံဆွေးနွေးခဲ့ကြတာပါအပြစ်ခံရစေးရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့အတွက်အချိန်ယူပြီးအစစ်အစစ်လှုပ်ဆောင်သွားဖို့လိုအပ်နေတယ်လို့လည်းဦးဆိုင်လက်ကအခုလိုပြောပါတယ
်အချိန်လေးတော့ယူရပါမယ်ပထမအဆင့်ယုံကြည်မှုတည်ဆောက်ရပါမယ်ဒုတိယအဆင့် Code of Conduct ဆိုတဲ့တစ်ပတ်နဲ့တစ်ပတ်လိုက်နာမယ့်စည်းကမ်းတွေအရင်ချမှတ်ရပါမယ်အဲ့ဒါပြီးတဲ့နောက်မှာ Monitoring ဆိုတဲ့စောင့်ကြည့်မဲ့ပြည်သူတွေပါဝင်တဲ့ဒီကောင်များကိုအကန့်မှမှပယ်ပြရပါမယ်။နောက်ဆုံးအဆင့်ကတော့ဒေသစော်နဲ့အဆင့်ကြီးဗန်းနေထားပြီးတော့မှဆွေးနွေးချက်များအဖြစ်လက်ခံပြီးဆွေးနွေးဖို့လိုအပ်ပါတယ်။နောက်ဆုံးအရေးကြီးဆုံးအချက်ကတော့တက်မတော်အနေနဲ့သူ့ရဲ့နိုင်ငံရေးမှာပါဝင်ဆက်ဆက်နေမှုကိုတော့ချရပါမယ်။အဲ့ဒီအချက်တွေကိုကျွန်တော်တို့လက်ရောနိုင်ပြီလို့ရှိရင်ဒီကျွန်တော်တို့ပြည်ထောင်ဆွေးနွေးပွဲနောက် NCA လက်မှတ်ရေးချိုးပွဲကြီးဟာပုံမှန်ပြီးတော့မှနီးစပ်နိုင်နိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျ။
လက်ရှိအနေအထားအရရှမ်းပြည်နယ်ကိုကအထူးဒေသလောက်ကိုင်းဘက်မှာမြန်မာတပ်မတော်နဲ့ကိုကတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲကြောင့်နိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုပြက်ပြားစေတဲ့ဆိုပြီးနိုင်ငံတော်သမ္မတဦးသိန်းစိန်ကနေဖေဖော်ဝါရီလ18ရက်နေ့ကနေစပြီးတော့ကိုကန့်ဒေသကိုစစ်အုပ်ချုပ်ရေး3လအုပ်ချုပ်သွားဖို့တပ်မတော်ကိုလွှဲအပ်ခဲ့ပါတယ်။အခုလိုတိုင်းဒေသတွေမှာစစ်အုပ်ချုပ်ရေးစနစ်နဲ့အုပ်ချုပ်တဲ့လုပ်ရပုံမှာ UNA အနေနဲ့မလိုလားသလိုဝိုင်းဝန်းလှုပ်ရှားတောင်းဆိုသွားဖို့လိုအပ်တယ်လို့လည်းဦးဆိုင်လက်ကအခုလိုပြောပါတယ်။
เสียวโจยนี่ตัวเราอันนั้นระหว่างกรมลีลาอาเดกิจการตุลาเสียวโจยนี่เอาโจมีอะไรโจเรียกเดียวกันจึงมุ่งเข้มแข็งในรูปแบบนั้นไอ้เดียวกันเข้มแข็งหุ่นตัวเบาออกมันจะเป็นพันธุ์ที่จะได้สู้อุ่นยิ่งให้ดูชามะทะเลเชนเนาะในงานจะเป็นเอาในงานนี้มันพิเศษแค่ได้สู้อุ่นเสียวยี่ห้ามาจากเมืองเชียงใหม่
สิ่งหนึ่งที่เราต้องได้รู้มีมหาไม่พอยูเอ็นเอเนี่ยต้องยึดตัดสินใจว่าเนี่ยเราสมนิมาร์ออมยูราปีนี้ยุบดีกูพิจารณ์บุตรเป็นมังจาเร่ตัวมุกเรซีปีนี้ยึดลูกชามูอุสังกอมดีกามาพิพิวอ๋อกูเสียลุยเนี่ยกูเชื่อว่ามันดูแลแต่ยาวขยับอะไรยูเอ็นเอเนี่ยมหาไม่พอเรื่องนี้แต่เป็นมังจาหน้าด้วยตัวจังหวัดเต็งตงเสกุลเลยลูดังแค่บาร์เลยยูเอ็นเอเนี่ยไม่พอพอสิ่งเดียวตัวส่งสุนิบวัยกูฟีฟอร์ไรล่าสักคนเองในงานนี้สักกูย
ဒီနေ့ကတော့ဒီကမန်းနာတော့တိုက်ပွဲကဒီစစ်ရေးချင်းနေစစ်တီတာကြမ်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းအလှည့်ပေးပါရစေ။မြန်မာပြည်အရှေ့ချမ်းမှာရှိတဲ့ရှမ်းကရင်မွန်ကရင်နီဒေသတွေက ကျမ်းမာရေးဆောင်ရှားမှုတွေနဲ့ပတ်သက်လို့The Round, The Long Road to Recovery လို့အမည်ပေးထားတဲ့အစီရင်ခံစာတစ်စောင်ကိုထိုင်းမြန်မာနယ်စပ်ကမေတော်စေခန့်နဲ့မြန်မာနိုင်ငံဆေးပညာရှင်များတင်ကနေပူးတွဲထုတ်ပြန်ခဲ့ပါတယ်။ဒီအစီရင်ခံစာမှာမိခင်နဲ့ကလေးသေဆုံးမှုနှုန်းတွေမြန်မာနေသေးကြောင်းနဲ့တိုင်းရင်းသားဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေလည်းရှိနေဆဲဖြစ်တဲ့အကြောင်းရေးသားထားပါတယ်။ထိုင်းအခြေစိုက်
ဒီစီရင်ခံစားရဲမှာမြန်မာနိုင်ငံအရှိချမ်းတိုင်းရင်းသားနယ်မြေတွေမှာမိခင်နဲ့ကလေးတိတ်ဆုံးမှုတွေများနေတယ်လို့အပြစ်ကရဲဆဲထားတဲ့ကာလမှာပဲတိုင်းရင်းသားနယ်မြေတွေမှာ
လူခွင့်ရေးချိုးဖောက်မှုတွေရှိနေသေးပဲဆိုတာကိုထောက်ပြထားတာပါဒီစီရင်ခံစားနဲ့ပတ်သက်လို့မေတော်စည်းကမ်းကိုတည်ထောင်သူဒေါက်တာစင်တရာမောင်ကအခုလိုပြောပါတယ်သူတစ်ခေတော့ဒီကျွန်မရေးဖြစ်နေတဲ့ပတ်သက်တော့ဒီလူခွင့်ကလေးတည်ဆုံးမှုတွေမှာနေတဲ့အခြေအနေကိုဖော်ပြတာဖြစ်ပြီးတော့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီစီတာတွေမှာမရှိသမားရေးဆောင်မှုပေးနေတဲ့သမားရေးစနစ်ကိုဖော်ပြနေတဲ့
ที่ยาวมันดีกว่านะเล่นทำมันที่ยาวมันดีเช่นนี้เสียใจอะไรสิได้ถ้าคุณว่าเราที่ดูเชื่อชุมพามุ่งเชื่อนี้ที่นี่พัฒนาไปแล้วแค่สิเนาะแค่ได้ชื่อเลยสุดาเลยพบยาทาราบุเนาะอีกอย่างเช่นนี้มาเนาะที่ไปยุบเขาอยู่ยาที่สิเจ้าหนี้มาพูดที่ยุบยาที่สิก็รู้ดีอะเนาะที่อีกอย่างเช่นนี้มาถ้าชอบมุ่งยาบุเราเวนี่ได้สิได้เนาะที่ที่เกณฑ์นี้มุ่งฟ้าได้สิเสรียังไงถึงว่าเราที่ใจจะที่ตาเรามาสิได้
จะมาอยู่วันนี้เนี่ยมุ่งฟ้าได้สิบปีแล้วมีเกณฑ์เส้นทางเงินเงินเงินชีวิตมันรู้เลยยี่ห้อชีวิตก็ยี่ห้อทางเงินมาหาได้ที่ไหนได้แต่ยังชีวิตก็ได้ที่เส้นขันจ้าฮะแต่ยังน่าเนื้อมีมาชีวิตปีตุลุลุเรโกเรียนได้จริงเสียงก็อยู่บีเยต้าเกล้าลุสบาร์เลยที่เส้นขันจ้าฮะนัทเอาสตางค์เนี่ยมาก็อยู่ทาร์เลยจะมาเยี่ยงยาลุลุเสียงก็เช็คคันบีทบยังเงินรับอ่ะยังนัทเอาเช็คคนเนี่ยตรงก็อยู่เกล้า มีเงินเกลี่ยเตะสมุทรได้สายนัทเอาสตางค์เงินมาหรอเนี่ยย่อจากเก็บไปไหมมีเงินเกลี่ยเตะสมุทรได้ก็รอชีนี้เจ็บลุสบาร์เลยลูกคนยิ่งชอบพามุทรได้ก็รอเนี่ยแต่ยังติดเนี่ยกี่สายดีเนี่ยเนี่ยเช็คสิขยันอะไรเนี่ยแต่ยังน่าเนี่ยมีเรื่องมาเนี่ยมาเสียใจกับใครมาแต่ส่วนเนี่ยอยู่ทาร์ลี่จ้าแต่ยังน่าเรื่องนี้เนี่ยมันลงมาจงพี่อะไรเช่นนี้สิได้สบีเท่าตาเสียดียามองอ่ะสบาร์เลย
ลูกเองชอบผู้เดียวมาชุดยาวขนาดใหญ่เลยเล่นยาเลยเล่นยาเลยเด็กน่ารู้เนาะที่เด็กขยันเลยก็จะรู้เยอะเล่นยาชอบผู้เด็กชุดยาวสาวมีผู้ชายเนาะแต่เนี่ยที่ที่นี่เด็กสุดาไม่ได้น่ารู้ชุดเด็กที่การุณาสิเนาะเด็กขยันเตะเด็กที่การุณาสิเนาะเด็กขยันเตะเด็กที่การุณาสิเนาะเด็กขยันเตะเด็กที่การุณาสิเนาะเด็กขยันเตะเด็กที่การุณาสิเนาะเด็กขยันเตะเด็กที่การุณาสิเนาะเด็กขยันเตะเด็กที่การุณาสิเนาะเด็กขยันเตะเด็กที่การุณาสิเนาะเด็กขยันเตะเด
တချို့နေရာတွေမှာတိုင်းရင်းသားလူမှုတွေအနေနဲ့သူတို့နယ်မြေတွေမှာမြန်မာစစ်တပ်အပါအဝင်တိုင်းရင်းသားလက်နက်ကိုင်တပ်တွေရှိနေတဲ့အတွက်တိုက်ပွဲတွေဖြစ်ပွားမှာကိုစိုးရိမ်ပူပန်နေရတဲ့အခြေအနေမျိုးတွေရှိနေတာကြောင့်ငြင်းငြင်းရဲဖြစ်စဉ်တွေကခိုင်မာဖို့လိုအပ်တယ်လို့လည်းဆိုပါရယ်။ဒါအပြင်တိုင်းရင်းသားနယ်မြေတွေမှာလည်းဗဟိုချုပ်ကန်မှုတွေများတဲ့အတွက်ဒေသဆိုင်ရာကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအားနည်းနေသေးသလိုလူတိုင်းတန်းတူညီမျှတဲ့ကျန်းမာရေးစောင့်ရှောက်မှုတွေရရှိသင့်ကြောင်းအစီရင်ခံစာကထောက်ပြခဲ့ပါဗျာ။
တ
ဒီကနေ့ပေါ်ကိုထုတ်ချက်အပြင်ကျမတို့လက်ရှိရင်းချမ်းရေးဆွေးနွေးပွဲတွေရင်းချမ်းရေးဖြစ်စဉ်တွေမှာเนาะဒီရှိဒီကန်ခတ်နေတဲ့เนาะစိတ်ချရတဲ့ရင်းချမ်းရေးဖြစ်စဉ်တွေဖြစ်ဖို့ဆိုတာကเนาะဒီကဏ္ဍပေါင်းစုံပေါ့เนาะဒီကျမ်းမာရေးပညာရေးဒီပွားရေးအစပေါ့เนาะဒီဒေတာဆိုင်ရာတိုင်းရင်းသားဖွဲ့စည်းရေးလူမှုအဖြစ်ဖြစ်ဖွဲ့စည်းရေးအလုံးနဲ့เนาะဒီပါဝင်မှုကိုရေးကြ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ွင့်ရေးအခြေအနေအကြောင်းကိုလည်းကြည့်ကြရအောင်ပါ။မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့ Amnesty International ကမြန်မာလူခွင့်ရေးအခြေအနေတွေစုပ်ယုပ်လာနေတယ်လို့ပြောပါရယ်။အထွေထွေရွေးကောက်ပွဲနီးကပ်လာတာနဲ့အမျှလွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုကန့်သတ်ခံရတာတွေရှိလာရုံသာမကနိုင်ငံရေးသမားတွေကိုရောသတင်းတောက်တွေသာမကငြိမ်းချမ်းစွာစန္ဒဖော်ထုတ်ကြတဲ့လယ်သမားတွေကိုပါဖမ်းဆီးနေတာတွေ့ရတယ်လို့ဆိုပါရယ်။အကြောင်းစုံကိုတော့နန်းလောင်ကဆက်သွယ်မေးမြန်းထားပါရယ်ရှင်။
မြန်မာနိုင်ငံမှာ2015အထွေထွေရွေးကောက်ပွဲတွေနီးကပ်လာတာနဲ့တပြိုင်တည်းလူအခွင့်အရေးအခြေအနေတွေဆုပ်ယုပ်လာနေတယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့အစည်း Amnesty International ကပြောခွင့်ရသူ Mr. Olof Bornkovic က VOA ကိုပြောပါရယ
်။ I think over the past year or year and a half we've just seen a really disturbing backslide on human rights in Burma. On some areas just hasn't been in progress, on other areas there's been a real rollback.where restrictions on rights are increasing
and the tenet ပြီးခဲ့တဲ့တနည်းတနည်းခွဲလောက်ကစပြီးတော့မြန်မာနိုင်ငံအတွင်းမှာလူခွင့်ရေးတွေစိုးစိုးဝါးဝါးဆုပ်ယူလာတွေ့ရပါတယ်အချို့ပိုင်းတွေမှာတိုးတက်မှုတွေရှိလာပေမဲ့အချို့ပိုင်းတွေမှာတော့အခြေအနေနောက်ပြန်လှည့်သွားနေတာပါကန့်သက်ချက်တွေလျှော့ပြတာတွေရှိတာနဲ့အမျှအချို့ပိုင်းတွေမှာတော့ပိုတင်းကျပ်လာတာပါလူလတ်စွာထိုးဖော်ပြောဆိုခွင့်မရှိတာကတော့အတော်ကိုစိုးရိမ်စရာကောင်းပါတယ်ကျွန်တော်တို့ရဲ့အဖွဲ့ဝင်တွေအစိုးရမြန်မာနိုင်ငံအစိုးရကနိုင်ငံရေးအကျဉ်းသားအလုံးလွတ်ပေးဖို့ကတိပေးခဲ့ပေမဲ့ဖမ်းဆီးမှုတွေထပ်ဖြစ်လာနေပြီးတော့အဲ့ဒီထဲမှာလူခွင့်လှူရှားသူတွေနိုင်ငံရေးသမားတွေဒရင်လောက်တွေသာမကဘူးငင်းညာသာဆန္ဒပြကြတဲ့လေသမားတွေလည်းပါဝင်ပါတယ
်မြန်မာအစိုးရအနေနဲ့ဖမ်းဆီးထားသူတွေကိုချွင်းချက်မရှိပြန်လွတ်ပေးဖို့ကိုလည်း Amnesty International ကတောင်းဆိုလိုက်ပါတယ်ဒါရင်မကမြန်မာအစိုးရတင်ကြပ်ထားတဲ့ငင်းချမ်းစွာစုဝေးခွင့်နဲ့ဆန္ဒထုတ်ဖော်ခွင့်ရခိုင်ဒေသပဋိပက္ခဘာသာရေးအဓိကယုံတွေနဲ့ပြည်တံစီရင်မှုတွေစတဲ့အချက်၄ချက်ကိုလည်း Amnesty International ကမိမောင်းထုတ်ပြထားတာပါလက်တလောဖြစ်ပွားနေတဲ့ရှမ်းပြည်နယ်အရှေ့ပိုင်းကကိုကန့်ဒေသတိုက်ပွဲတွေကိုလည်း Amnesty International ကအနီးကပ်စောင့်ကြည့်နေပါဗျ။မြမပြည်တွင်းလက်ရှိဖြစ်ပွားနေတဲ့အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တိုက်ပွဲတွေအတွင်းကြီးမားတဲ့လူအခွင့်အရေးချုပ်ဖောက်မှုတွေတွေ့ရတယ်လို့ပြောခွင့်ရသူကဆက်ပြောပါဗျ။ပြီးခဲ့တဲ့ရက်အတွင်းကိုကန့်ဒေသကစစ်ဘေးရှောင်ဒုက္ခသည်တွေကိုတွားကူညီကြတဲ့မြမအချက်ချင်းညီနန်းတက်ခတ်ခံရမှုကိုလည်း Amnesty International ကရှုံချလိုက်ပြီးဒီလို့ရဟာစစ်ရာဇဝမှုမြောက်နိုင်ပြီးအသေးစိတ်စစ်ဆေးစုံစမ်းဖို့လိုမယ်လို့လည်းပြောခွင့်ရသူကဆက်ပြောပါရယ်။ဒါအပြင်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအားလုံးရပ်တန့်ပြီးအပြည်ပြည်ဆိုင်ရာဥပဒေနဲ့လူအခွင့်အရေးစံချိန်စာညွန်အတိုင်းလိုက်နာကြဖို့ Amnesty International ကမြမအစိုးရကိုတောင်းဆိုလိုက်ပါရယ်ရှင်။
မြန်မာပြည်တွင်းကလူခွင့်ရေးအခြေအနေတွေဆုပ်ယုပ်လာနေတဲ့အကြောင်းနန်းလောင်စုံစမ်းတင်ပြသွားတာပါ။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။ VOA ကိုဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့တဲ့ဆိုရင်တော့ဖုန်းနံပါတ်1-32-382-5554ကိုခေါ်ဆိုနိုင်ပါတယ်ဖက်စ်နံပါတ်ကတော့1-32-382-5552ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24-32-40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဖေဖော်ဝါရီလ19ရက်ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်ည10နာရီအထိစီစဉ်တွေကိုလိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကျမ်းမာရေးအစီအစဉ်ကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဒီနှစ်ကုန်ပိုင်းမှာကျင်းဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာမှာတော
့ကိုကံဖို့ကိုမြန်မာရေးစပြီးယူခိုင်းတဲ့ထောင်ကျောက်ဆက်တဲ့ဒီကလေးကမြန်မာရေးယူပါစီးပွားရေးလုပ်ပါသင်ရည်တွေသေးတယ်မြန်မာရေးသင်ရည်တွေမလုပ်သေးသေးနဲ့ဒီလို
ကိုကံဒေတာမှာဖြစ်ပြနေတဲ့အခြေအနေတွေကိုရှန်တိုင်းရင်သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးဆိုင်လက်ရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်သားဒေတာတီတီကသတင်းဆောင်ပါတွေသတင်းလွှာတွေကိုလည်းနားဆင်ကြရမှာပါရှင်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ green cancer အကြောင်းကိုတင်ပြပေးထားပါဗျ။မြန်မာနိုင်ငံမှာ green cancer ဖြစ်နှုန်းပိုများလာနေပြီးဒါဟာကွန်းစားတဲ့အလေ့အထတွေအပြင် green ရှာနာတွေကြောင့်အဓိကဖြစ်ရတာလို့ green အထူးကူတွေကပြောပါဗျ။ green cancer မဖြစ်ရအောင်ဘယ်လိုကာကွယ်နိုင်လဲ။ဖြစ်ခဲ့ပြီဆိုရင်လည်းအချိန်မီကုစားနိုင်ဖို့ယောဂလက္ခဏာတွေကိုဘယ်လိုစောင့်ကြည့်နိုင်သလဲဆိုတဲ့အကြောင်းသွားဘက်ဆိုင်ရာစေတက္ကသိုလ်ရန်ကုန်မေယိုနဲ့ green ခွဲစိတ်ကုဌာနပညာဌာနဌာနမှူးဒေါက်တာဝင်းနိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်โอเคဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီလကကင်ဆာယောဂါနေ့နဲ့တိုက်ဆိုင်နေတဲ့လဖြစ်တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံမှာရိုးရာအရာကွန်ဆာထားနဲ့ပတ်သက်တဲ့ကဒင်းဝင်းကင်ဆာဖြစ်နှုန်းများလာတယ်လို့ကြားတဲ့အခါကျတော့အဲ့ဒီယောဂဖြစ်နေမှာဘယ်လိုအနေထားများလာတာတွေ့ရလဲ
။ဟိုကျွန်တော်တို့နိုင်ငံလေးကွန်ဆာတဲ့အလေ့အထရှိတာပေါ့နော်။ရှိတဲ့အတွက်ဒရင်းကင်ဆာဖြစ်ပွားမှုတော့အများကြီးလာပါတယ်။ကွန်ဆာတဲ့သူတွေရဲ့ဆေးရခိုင်နှုန်းကဒရင်းကင်ဆာဖြစ်တာကိုကျွန်တော်စစ်တမ်းကြီးကသိရပါတယ်။အဲ့ဒရင်းကင်ဆာဖြစ်တဲ့သူတွေရဲ့ရှစ်ဆယ်ရာခိုင်နှုန်းကလည်းကွန်ဆာတဲ့သူတွေမှာပဲဖြစ်တာကိုသိရတယ်။ဒါနဲ့20ရာခိုင်နှုန်းကတော့ကဒင်းထဲမှာရှိတဲ့ချွန်တက်ပေါ့နော်။သူတို့ဖြင့်ပွားငုတ်တွေရှိတယ်ပူစားတယ်ပူစားပြီးငုတ်ဖြစ်တယ်ပေါ့နော်အဲဒီကနေပြီးတော့ရှာတယ်တဘာမလို့ရှိရင်စိုက်သွားပြီးရှိတယ်ပေါ့စိုက်သွားပြီးမကောင်းတော့ဘူးအဲဒီကနေပြီးတော့ငုတ်တွေဖြစ်တယ်ရှာပြီးတော့အနာဖြစ်တယ်အဲဒီကနေကင်ဆာဖြစ်တာရှိတယ်နောက်တစ်ခုကကင်ဆာအကျိုးအနာပေါ့နော် precancerous lesion လို့ခေါ်တယ်အဲဒီကနေပြီးတော့ကျွန်တော်တို့ကင်ဆာဖြစ်လာတာမျိုးရှိတယ်နောက်တစ်ကဘာလုံးကကျွန်တော်တို့ကြည့်လို့ရှိရင် green cancer ကကျွန်တော်နံပါတ်5အဆင့်မှာရှိပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့စီးရင်စရာတွေကိုကြည့်လိုက်လို့ရှိရင်လည်းနံပါတ်5အဖြစ်မှပဲရှိတာပေါ့နော်ဒါပေမဲ့ကျွန်တော်ဌာနမှာကုနေရတဲ့ဒရင်းကင်ဆာကနေတက်ကလည်းတော်တော်များလာတဲ့အတွက်ကျွန်တော်အနေနဲ့တော့နံပါတ်5အဖြစ်နဲ့တောင်ကျော်ပြီးတော့ပို့ပြီးရှိနိုင်တယ်လို့ယူဆပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဖြစ်နှုန်းကများလာတော့ဒီကွန်ဆာတာအပြင်ခုနကပြောတဲ့ဒီရှာနာတွေကြောင့်ပေါ့နော်ဖြစ်တာဖြစ်တဲ့အတွက်ဒီယောဂါကိုကာဝယ်ဖို့အတွက်ဆိုလို့ရှိရင်ဘာတွေကိုအဓိကထားပြီးလို့ဆောင်မလို့မလဲ
။နံပါတ်1အနေနဲ့ကျွန်တော်တို့ကွန်မဆာဖို့ပဲပေါ့နော်။ဒီကကကွန်ဆာရင်ကင်ဆာဖြစ်တဲ့ဆိုရင်အသိရှိမျိုးကိုလိုပါတယ်။နောက်ကွန်ထဲမှာဆိုလို့ရှိရင်ကွန်တီးကကင်ဆာဖြစ်စေတဲ့ဓာတ်တွေပါတာပေါ့နော်။ကွန်တီးထဲမှာဆိုရင်ကျွန်တော်ရီကိုလီ၊ရီကာဒီ၊နောက်ကောပါအဲ့ဒါတွေကတစောင်းပစက်ထဲမှာရှိတဲ့နိုင်ငံတွေပေါ့နော်။အစီအစာတွေကိုပုံပဲ့စေတယ်။နောက်ထူထဲလာပြီလေနောက်တစ်ခုကအနာဖြစ်စီတယ်ပေါ့နော်အဲ့ရန်နေပြီးတော့မှကျွန်တော်တို့ကင်ဆာဖြစ်တယ်။နောက်ဆေးရည်ကြီးနဲ့ထုံးရတဲ့အတိုင်းမှာဆေးရည်ကြီးကဆိုလို့ရှိရင်လေဒီကိုတင်းပါရဲ့အဲ့ရန်နေပြီးတော့ဖြစ်လာတာပေါ့။နောက်ထုံးရလည်းထုံးရနေပေါက်ပြီးတော့မှကျွန်တော်တို့အနာဖြစ်တယ်ပေါ့။နောက်ပိုင်းကျတော့ဘာလဲဆိုလို့ရှိရင်ကျွန်တော်အိန္ဒိယလာတဲ့ဆေးရည်ကွန်တီးတွေကိုလေမှုန့်လုပ်တယ်ဆေးရည်ကြီးတွေမှုန့်လုပ်တယ်အဲ့ဒါတွေကိုပေါက်ပြီးထုတ်ထားတဲ့ဆေးရည်ပေါ့အထူးသဖြင့်ကျွန်တော်ဇီးကွက်ထဲမှာရှိတာရှီကာတို့92တို့ကန်ကရက်တို့အဲ့ဒါလေးကိုထည့်စားလို့ရှိရင်ပို့ပြီးတော့စတာကိုကျွန်တော်တွေ့ရပါတယ်။နောက်ကာကွယ်မှုအနေနဲ့မလားမြင့်အနေနဲ့ဂရင်းထဲမှာရှိတဲ့ချွန်ထက်တဲ့အရာတွေဖြစ်တဲ့ပွားငုတ်တွေရှိခဲ့လို့ရှိရင်အဲ့ဒါလေးကိုမကောင်းတဲ့ပွားငုတ်တွေကိုဆယ်ရှားရမယ်။မကောင်းတဲ့စိုက်ပွားသူတွေကိုလည်းသွားဆရာဝန်နဲ့ကြားပြီးတော့ဆယ်ရှားပြီးတော့အစ်စ်ပြန်လုပ်ပြန်လာပါတော့။နောက်ဆုံးချက်အနေနဲ့ဂရင်းကန်ဆာလေးချက်ချင်းချက်တာမဟုတ်ဘဲနဲ့တစ်ခါလေးကြားလို့ရှိရင်ကင်ဆာအကျိုးနာရီရန်တွေလည်းဖြစ်နိုင်တယ်။ ไอ้กันซาอจูนาเนี่ยကျွန်တော်တို့ပါးစပ်တဲမှာဘယ်လိုအနေနဲ့တွေ့ရမလဲဆိုရင်ဖြူဘက်ဒါမှမဟုတ်လို့ရှိရင်အနီးဘက်ပေါ့နော်ဖြူကွက်အနီးကွက်တော့ဖြူကွက်နဲ့အနီးကွက်နဲ့ရောပြီးတော့လည်းတွေ့ရတယ်ဒီနာရီနဲ့ဘယ်လိုခံစားရမလဲဆိုလို့ရှိရင်အဲ့နေရာတွေကနေပြီးတော့ကြာဆိုင်ပူရဲစက်တဲ့နားတဲ့အဲ့လိုမျိုးခံစားမှုရှိတယ်ပေါ့အဲ့တော့အဲ့အကျိုးနာတွေရှိခဲ့လို့ရှိရင်လည်းအဲ့အရာတွေကိုကြိုတင်ပြီးတော့ကာကွယ်ဆုတာလို့ရှိရင်ကရင်ကန်ဆာကိုကာကွယ်နိုင်ပါတယ
်ဟုတ်ကဲ့ဒီယောဂဟိုဖြစ်မလာခင်မှာပေါ့နော်ဆရာဟိုစောစောစီးစီးတိထားခြင်းအပြင်ယောဂတွေကာကွယ်တဲ့နေရာမှာလည်းတစုံတရာပြင်းပြင်းထန်ထန်မဖြစ်အောင်ကာကွယ်နိုင်တဲ့အတွက်စောစောစီးစီးကြိုတိနိုင်အောင်ဆရာကြီးဘယ်လိုလက္ခဏာတွေအဓိကထားပြီးစောင့်ကြည့်ဖို့လိုမလဲ
စပြည့်ပြည့်ချင်းတော့ယောဂလေးမတိရဘူးပေါ့နော်သူကနာလဲမနာဘညာတော့မတိရဘူးတစ်ခါလေးကြာရင်ကျွန်တော်ပါးစပ်ထဲမှာမမြင်ရနေရာရှိတာပေါ့နော်အခုကရှားအောင်မှဖြစ်နေတယ်ဒါမှမဟုတ်လို့ရှင်ပစောင်းမှာပစောင်းမှာအပေါ်အမီးရိုးနဲ့အဆောင်နဲ့ကြားထဲမှာဖြစ်နေလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်ကိုကာပလီဂျန်ဆူသွားတာရှိတာပေါ့နော်။အဲဒါမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့မသိနိုင်ဘူးပေါ့နော်။ဒါပေမဲ့ပိုကြီးလာလို့ရှိရင်တော့ယောဂလက္ခဏာတွေအနည်းငယ်ရှိလာတာပေါ့နော်။အဲယောဂအနာဖြစ်လာမယ်အနာကြီးကဖောင်းပြီးတော့ကြီးလာမယ်တွေးထွက်မယ်ပေါ့နော်။ဖြစ်တဲ့နေရာပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ယောဂလက္ခဏာတွေကွာသွားတာပေါ့။ဥပမာရှားမှာဖြစ်တဲ့ဆိုရင်ရှားအနာဖြစ်လာမယ်။အောက်ထက်ဟိုဆက်ပြီးတော့ပြန့်သွားမယ်ဆိုလို့ရှိရင်ရှားကြီးကလှုပ်လို့မရတော့ဘူး။တော့စားစားလို့မရတော့ဘူးနောက်ပြီးတော့စကားပြောရင်လည်းမပြီးတော့ဘူးเนาะအဲ့လိုဖြစ်မယ်ပစောင်းမှာဖြစ်မယ်ဆိုလို့ရှိရင်ပစောင်းအောက်ကပြက်သားရည်ရောက်သွားရင်ပြက်ကဟားလို့မရတော့ဘူးအစာစားလို့မရတော့ဘူးနောက်သပုံးမှာဖြစ်မယ်ဆိုလို့ရှိရင်သပုံးနဲ့အောက်ကမီးရိုးမှာဖြစ်မယ်ဆိုလို့ရှိရင်တွားရည်လှုပ်လာမယ်ငဲလာမယ်ဒုက္ခကုန်မယ်မသွေးတွေထွက်မယ်အစာစားလို့မရဘူးအာခေါင်ပိုးမှာဖြစ်မယ်ဆိုရင်အပေါ်မှာရှိတဲ့နှာခေါင်းထဲနဲ့နှာခေါင်းလေးအိတ်ထဲကိုပြက်နိုင်တာဘူးเนาะအိတ်ထဲရောက်သွားလို့ရှိရင်နှာခေါင်းပိတ်တာလို့နောက်နှာခေါင်းကြီးကအနံ့ရတာတော့နှာခေါင်းကြီးကအရေးထွက်တာတော့အဲ့ဒါမျိုးဖြစ်ချင်လာနိုင်တယ်။နောက်အဲ့ဒါအပြင်ကိုပဲယောဂလက္ခဏာကပြန့်သွားလို့ရှိရင်ဂျေဘင်းကအချိန်တည်းစီကိုပြန်နိုင်တာပေါ့နော်။နောက်လေဘင်းကအချိန်တည်းကိုလည်းကျွန်တော်တို့တွေးရနိုင်တယ်ပေါ့။ဂျေဘင်းကအချိန်တည်းတွေးရလို့ရှိရင်တော့ကစားအဆင်နည်းနည်းဦးဆိုးလာတယ်လို့ကျွန်တော်တတ်မှတ်တာပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုလက္ခဏာတွေနဲ့ဆရာကုဏကပြောတဲ့ဒီကနဦးဖြစ်လာတဲ့လက္ခဏာတွေပေါ်လာလို့ရှိရင်တော့ဒီအမြန်ဆုံးကုသမှုခံယူဖို့တို့တာပါဆရာနော်အဲ့ဒီအကြောင်းလေးလေးဆရာကြီးဘယ်လိုအမြန်ဆုံးကုသနိုင်ကြမလဲဘယ်လိုအကျိုးကျေးဇူးရှိတယ်ဆိုတာရှင်းပြပေးပါလား
ဖြစ်ဖြစ်ကုသတယ်ဆိုလို့ရှိရင်ကြောက်ဖို့ရရာတိုင်းကပုံများတာပေါ့နော်60ရာတိုင်းလုံးတော့ကြောက်တာပေါ့ကျန်စားအဆင့်၄အဆင့်ရှိတာပေါ့နော်အဆင့်၁နှစ်ဆိုလို့ရှိရင်ကုသရတာပို့ပြီးတော့လေတယ်34ဆိုလို့ရှိရင်ကုသရတာပို့ပြီးတော့ဖြစ်တာပေါ့နော်ကုသတဲ့အခါမှာလည်းသက်စိတ်ကုသမှုရှိတယ်ဒါတောင်ကြည့်ပေးပြီးတော့ကုသတာရှိတယ်။နှစ်ခုလုံးပေါင်းပြီးတော့ပေးရည်ရှိတာပေါ့နော်။ဟိုအဆင့်ပေါ်မှာကြည့်ပြီးတော့ကျွန်တော်တို့ကကုသမှုလုပ်ပါတယ်။အဲ့တော့ခွဲစရာတွေအပိုင်းကြည့်မယ်ဆိုလို့ရှိရင်အဆင့်၃အဆင့်၄ဆိုရင်ခွဲစရာကရမ်းခက်ခဲပါတယ်။အဲ့ခွဲစိတ်တဲ့အခါမှာလည်းအဲ့ဒီဖြစ်တဲ့နေရာဥမာရှားဖြစ်တယ်ဆိုရင်ရှားကိုကျွန်တော်တို့ကဖြတ်တောက်ပြရတာပေါ့နော်။နောက်လေဘေးမှာအိတ်တွေရှိရင်အိတ်တွေထုတ်ရတယ်။နောက်ရှားဖြတ်တောက်တဲ့နေရာကိုပြန်ပြီးအစားထုတ်ရမှာ plastic surgery လို့ပြန်ထုတ်ရတယ်။လို့ရတော့ကျွန်တော်တို့ကပေါင်းပြီးလုပ်ရတာပေါ့။ချင်းနဲ့ကြာတာပေါ့နော်ငွေစုံကြည့်ကြလည်းများတယ်လ ినా တွေလည်းခံစားမှုရှိတယ
်ဟုတ်ကဲ့ကရင်ကစားနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတယ်တခြားအရေးကြီးတဲ့ချက်ကော
အဓိကကျွန်တော်ကိုမစားဟုတ်ပါပဲနောက်တစ်ခုကကရင်ကျမ်းမာရေးကိုကြိုးစားဖို့လိုပါတယ်ဆောက်လာတခါတနည်းတခါသွားဆရာဝန်ကိုပြန်မယ်အခုကပြန်ရင်ပီကန်ဆာဒီရှင်ရှိရင်အဲ့ဒါကိုဖယ်ပြရမှာပေါ့နော်နောက်တစ်ခုကဟိုတောင်းငုတ်တွေရှိတယ်စိုက်ပါအတူတွေကမကောင်းတဲ့ဟာရှိတယ်ရှာနေတယ်ဆိုရင်အဲ့ဒါကိုဖယ်ရမယ်နောက်ကျွန်တော်တို့နိုင်ငံမှာကရင်ကစားဥဒရနေရာကြီးရှိပါတယ်အဲ့ဒါကရန်ကုန်ပြည်သူ့စေရုံကြီးအမျက်နှာမေယုတ်ကရင်ခွဲစိတ်ကဏ္ဍအမန္တလေးပြည်သူ့စေရုံကြီးမျက်နှာမေယုတ်ခွဲစိတ်ကဏ္ဍအမေပြည်တော်စေရုံကြီးရှိမယ်တော့သွားဖက်ဆိုင်ရာစေတက္ကသိုလ်ရန်ကုန်ရှိမယ်သွားဖက်ဆိုင်ရာစေတက္ကသိုလ်မန္တလေးမှာတော့ကရင်ကန်စားရောဂါကြီးကိုကျွန်တော်ဆုတောင်းပေးရရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခန္ဓာကိုအခုလိုကြာသပတေးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တကြမနဲ့ပိုင်းမှာတစ်ချိန်နားဆင်နိုင်ပါလိမ့်ရှင
်ရရှိမှာတယ်ကိုကန့်ကိုပိုင်အုပ်ချုပ်ရေးဒေသကိုရေးပေါ်ချီနေကြီးညာပြီးတော့ရက်60ကြာဆုပ်ချုပ်ရေးဒေသဖြစ်တဲ့နိုင်ငံတော်သမ္မတကလက်မှတ်ထူကြီးညာခဲ့ပါတယ်2008ဖွဲ့စည်းပုံခြေခံဥပဒေအရနေမီတစ်ခုကိုကာကွယ်ဦးစီးချုပ်ကဒက်ရိုက်အုပ်ချုပ်စီမံနိုင်တဲ့ပထမဆုံးဖြစ်ရပါကုကန့်ဒီတာစီအေပရီခါဟာတိုင်းသဘာဆွတ်ဖက်ပါဝင်မှုရှိတယ်ဆိုပြီးတော့လူမှုကွန်ရက်ပေါ်ဒီမှာပြောကြဆိုကြဝေဖန်မှုတွေတွေ့နေရပါတယ်ဒါကြောင့်မလို့အခုလာမဲ့စနေနေ့ညပိုင်းဒက်ရိုက်လေးလိုက်အစီအစဉ်မှာတော့ကုကန့်ပရီခါဟာပြပပြဿနာလားတိုင်းသာပြဿနာလားဆိုတာကိုဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမင်းမြန်လူရဲတို့ရရှိနေအနေနဲ့ VOA ကိုမိမိတို့ကိုဆက်သွယ်လို့ရမယ့်နံပါတ်တွေကြိုတင်ပေးပို့ထားစီလိုပါတယ် V VOA ဖုန်းနံပါတ်က2323982554ဖြစ်ပြီးတော့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါလေ။တရေမပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြပို့ထားလို့လည်းရပါတယ်ခင်ဗျာ။ VOA ကနေပြီးတော့ပအောင်မြင်းမြန်းကြမယ်တော့ရှိတယ်လို့ကျေးဇူးပါတယ
်။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုစနေနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါသေးရှင်။အခုဆက်လက်ထုတ်လွှင့်ပေးမယ့်မြမရေးသုံးသက်ချက်မှာတော့ကိုကန့်ခေါင်းဆောင်ဟောင်းဖုန်ကြားရှင်ကကိုကန့်ဒေတာကိုပြန်လည်ချုပ်ကန့်နိုင်ရေးကြိုးပမ်းနေပုံကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါတယ်ရှင
်။ကိုကန့်ဒေတာကိုပြန်လည်ချုပ်ကန့်နိုင်အောင်ဖုန်ကြားရှင်ခေါင်းဆောင်နဲ့ကိုကန့်တပ်ဖွဲ့ကစစ်ဆင်နေပါတယ်။ပလောင်ခေါ်တာအားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေကလည်းဖုန်ကြားရှင်အဖွဲ့ကိုကူညီနေကြောင်းသိရပါတယ်။ကိုကန့်ကထွက်ပြေးတိတ်ဆောင်သူဥယျာဉ်တိုးပွားနေပါတယ်။ဖုန်ချရှင်နဲ့လက်ထောက်ဖြစ်သူပိုင်ဆိုင်ချင်းတို့ပြည်ပကဖြစ်ရာကကိုကန့်ပြဿနာစခဲ့တာဖြစ်ပါတယ်။2009မှာအစိုးရတပ်ရဲ့ထူးဆင်းကြောင့်ဖုန်ချရှင်အဖွဲ့အရင်းနှိမ်ပြီးယူနာမာကိုလိုနီတို့ပိုင်ဆိုင်ချင်းဟာအစိုးရတပ်ရဲ့လက်အောက်ခံလေကြမ်းဆောင်တပ်နဲ့ကိုကန့်ဒေသရဲ့အကြီးအကဲဖြစ်လာပါတယ်။အသက်80ကျော်ဖုန်ချရှင်နဲ့သားတွေကိုကန့်မှာပြန်လည်လှူရှားလာတဲ့အခါမှာပိုင်ဆိုင်ချင်းဟာစီဘွေလုံငန်းရှင်ပြည်နယ်လွတ်တော်အမတ်ဖြစ်နေပါပြီ။အစိုးရတပ်ကအသေးအမှတ်ပြုထားတဲ့ခေါင်းဆောင်ဖြစ်ပါလေ။အခုလဲယူနန်လုံငန်းရှင်တွေနဲ့လက်တွဲပြီးစီဘွေဇုံတည်ထောင်ဖို့ပိုင်ဆိုင်ချင်းကကြံစည်နေပါလေ။ကိုကဒေတာနဲ့ယူနန်ပြည်နယ်လင့်ခံခရိုင်ဟာဆက်ဆက်နေတာမို့နှစ်ဖက်စလုံးနဲ့အဆင်ပြေဖို့ကြိုးစားနေပါလေ။ဒါပေမဲ့ပုံချရှင်ရဲ့လက်နက်ကိုင်လှုပ်ရှားမှုကြောင့်ပိုင်ဆိုင်ချင်းရဲ့ကိုကစီဘွေဇုံအကောင့်တွေဖော်ရေးဟာနှောင့်နှေးသွားနိုင်ပါတယ်။
2009ခုနှစ်ကကိုကန့်ဒေတာကိုအစိုးရတပ်ထိုးစစ်ဆင်တုန်းကတင်ပိုက်တဲ့ဥစ္စာပစ္စည်းနဲ့အပြည့်အစည်းတွေလင်ခန်းခရိုင်အစိုးရကရော်ကြီးဒေါ်လာတန်40ပေးဖို့ဗမာအစိုးရကိုတောင်းဆိုကြောင်းသိရပါတယ်။ငွေမပေးချင်ရင်လုပ်ပိုက်ခွင့်ပေးရမယ်သဘောရှိပါတယ်။လင်ခန်းနယ်သားတွေကိုကန့်မှာစီးပွားရှာသလိုကိုကန့်နယ်သားတွေလင်ခန်းမှာအလုပ်လုပ်ပါတယ်။နယ်မြေတည်ငြိမ်အေးချမ်းလာပြီလို့ယုံကြည်ပြီးကိုကန့်စီးပွားရေးစုံတည်ထောင်ဖို့မြမရင်းနှီးမြှုပ်နှံမှုကော်မရှင်ကမနှစ်ကခွင့်ပြုလိုက်တာဖြစ်ပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဦးစီးအဖွဲ့နဲ့ပိုင်ဆောင်ချင်းပိုင်တဲ့ကိုကန့်မာလိုင်ပါကုမ္ပဏီပူးတွဲပြီး၃နှစ်အတွင်းအကောင့်ထဲပေါ်မဲ့စီးပွားရေးစုံဖြစ်ပါတယ်။လောက်ကင်မြို့နယ်အတွင်းမြေအေက1000ကျော်ကိုရော်ကြီးပေးပြီးသိမ်းယူထားပါတယ်။ကြက်ငွေတန်ပေါင်း34,200ရင်းနှီးမြှုပ်နှံမဲ့စီမံကိန်းဖြစ်ကြောင်းသိရှိရပါတယ်။
ကိုကမှတရုတ်ယူဟန်ဝေကိုသာကင်ဆောင်ကြတာကိုကြည့်ရင်တရုတ်စီးပွားရေးလွှမ်းမိုးတဲ့အတိုင်းအတာကိုခံမနိုင်ပါဘူး။ဒီငင်းအေးကြမယ်ဆိုရင်တရုတ်လုပ်ငန်းရှင်အသေးစားနဲ့အလတ်စားအများအပြားလာရောက်ရင်းနှီးမြှုပ်နှံလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ပိုင်ဆောင်ချင်းဥဆောင်တဲ့ကိုကအုံချုပ်ရေးဌာနနဲ့ပိုင်ဆောင်ချင်းပိုင်တဲ့ကုမ္ပဏီလက်တွဲပြီးအကောင့်ထည့်ဖို့မဲ့စီးပွားရေးဇုံမှာဒေသခံတွေဘယ်လောက်အကျိုးခံစားနိုင်မယ်ဆိုတာစောင့်ကြည့်ဖို့သာရှိပါတယ်။လူရည်1000ကျော်ကိုအလုတ်အကင်ပေးနိုင်မယ်စီးပွားရေးဇုံဖြစ်တာမို့ဒေတာအနေနဲ့တင့်မြော်တဲ့စီးမင်းဥပဒေတွေကိုပြတ်တမ်းမှုပိုင်ဆောင်ချင်းကတောင်းဆိုထားပါတယ်
။ကိုကန့်နယ်ကိုရှေးတရုတ်တပ်ကတီထောင်တယ်လို့အဆိုရှိပါတယ်။18ရာစုအလယ်ပိုင်းတရုတ်ပြည်မှာမန်ချူးချင်းမင်းဆက်နန်းတက်တဲ့အခါမင်းဘရင်ယုံလီဟာစကိုင်းမှာခိုလုံရပါတယ်။မန်ချူးတပ်ယူနန်ကိုသိမ်းပိုက်တဲ့အခါမှာစကိုင်းအထိဝင်လာပြီးယုံလီမင်းကို1662မှာဖမ်းဆီးသွားပါတယ်။ဒါပေမဲ့ကိုရန်တော်တပ်ဖွဲ့ကတော့တရုတ်မြန်မာနယ်စပ်ကိုကန့်ဒေသမှာအခြေချခွင့်ပေးတော်မူမြမပြည်မှာကိုကန့်တရုတ်ရှိလာပါတယ်။ကိုလိုနီခေတ်ကကိုကန့်မှာအိမ်တိုင်းလက်နက်ကင်ဆောင်ပြီးဂျပန်စစ်တပ်ကိုကိုကန့်ဒေသကခုခံတိုက်ခိုက်ဖူးပါတယ်။ဖုန်ကြားရှင်ဟာ1959ကတည်းကကိုကန့်တပ်ဖွဲ့ကိုဦးဆောင်ခဲ့ပြီးတိုက်ရိုက်ခိုက်ရရှိလို့ဘာကပဒေတာစစ်မှုဖြစ်လာပါတယ်။ဖုန်ကြားရှင်ရဲ့ဆွမ်းဆောင်ချက်ကိုတမရော်သမိုင်းတတ္တမရွဲမှာမှတ်တမ်းတင်ထားပါတယ်
။ဘာကပနဲ့ကချင်တပ်ဖွဲ့ကိုပြုတ်ကွန်မြူနီကကူညီထောက်ပံ့ခဲ့တဲ့အစဉ်အလာကြောင့်နေဆက်လက်နက်ကင်အဖွဲ့တွေရဲ့ခေါင်းဆောင်ပိုင်းမှာဖုန်ကြားရှင်လိုတရုတ်တွေရှိပါတယ်။ကိုကဝနဲ့မိုင်းလာဟာမြန်မာနေနမိတ်ထင်းမှာရှိပေမဲ့ယူနန်နဲ့ပိုပြီးနီးစပ်ပါတယ်။ဒါပေမဲ့တရုတ်အတွက်နေဆက်ဒေတာတင်းနေဟာအရေးကြီးပေမဲ့ဖုန်ချရှင်ရဲ့အရေးအတွက်နိုင်ငံဆက်ဆံရေးကိုအထိခိုက်ခံမှာမဟုတ်ပါဘူး။2009ဆင်ရေးမှာဖုန်ချရှင်ကိုတရုတ်ကအခုအနည်းမပေးခဲ့သလိုလက်ရှိပြည်ပကတ်မှာလည်းကူညီဖို့အလားအလာမရှိပါဘူး။ ဘကပါတမိုင်းကိုကြည့်ရင်နေစားအဖွဲ့ကိုတရုတ်အစိုးရလစ်လူရှုတာအထင်အရှားတွေ့မြင်နိုင်ပါတယ်။ဒါကြောင့်တရုတ်အကူအညီကိုမျှော်လင့်တဲ့လက်နက်ကိုင်အဖွဲ့ဟာပြည်တွင်းမှာဆက်ဆက်ဆွေးနွေးမှုအခက်အခဲရှိနိုင်ပါတယ်။ဗမာအစိုးရနဲ့ဆွေးနွေးလို့ကြောင့်ပုံရှားရှင်အဖွဲ့က2012မှာရှမ်းတန်တော်စင်သတင်းဌာနကိုအကြောင်းကြားပြုပါတယ်။အစိုးရတပ်ကိုနိုင်အောင်တိုက်နိုင်တဲ့အင်အားမရှိမှန်းသိရတဲ့ပုံရှားရှင်အဖွဲ့ဟာအခုလိုတိုက်ခိုက်နေတာကိုကြည့်ရင်အခြေအနေလက်ခဲတင်းလင်းဖြစ်လာတဲ့အခါမှာအပြစ်အခက်ရရဆဲပြီးဆစ်ဆက်ဆွေးနွေးရေးလုပ်ဖို့ရွယ်တာလည်းဖြစ်နိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဟူအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ကြိမ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးထုတ်လွှင့်ပေးမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးထားပါလိမ့်ရှင်။
ပါစင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကနန်းဟောင်းပါ PNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနှားဆင်ရမှာတွေကတော့KNU ခေါ်ကရင်အမျိုးသားအစည်းအရုံးကနေငင်းချမ်းရေးဆိုင်ရာဂတိကဝတ်ပြုချက်သဘောတူလက်မှတ်ရေးထိုးတဲ့ကိစ္စပေါ်အဖွဲ့အစည်းတွင်ပြန်လည်ရှင်းလင်းသွားမှာဖြစ်ပါတယ်။ကချင်နှစ်ချင်းခရီးယန် KPC ကျောင်းဆရာမနှစ်ယောက်အထမပြုချက်တပ်ဖြတ်ခံရတဲ့တလားပြင်းနေ့မှာကဘာတလွားအစာရှောင်ဆူတောင်းဖို့ KPC ကပန်ကြားလိုက်တယ်ဆိုတာနဲ့ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကိုင်းဒေသမှာမြမတပ်မတော်နဲ့ MNDAA ကိုကန့်တပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းတွေကိုကြားကြရမှာပ
ါ။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ဖေဖော်ဝါရီလ12ရက်နေ့ကသမတကြီးဦးသိန်းစိန်နဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တို့တွေ့ဆုံပွဲမှာခင်ယူခေါ်ခင်အမျိုးသားအစည်းအရုံးကနေငင်းချမ်းရင်နဲ့အမျိုးသားပြန်လည်တင့်မြတ်ရေးဆိုင်ရာဂတိကဝတ်ပြုချက်သဘောတူလက်မှတ်ရေးထိုးတဲ့ကိစ္စအပေါ်ခင်ယူဘို့ဟုအစည်းအဝေးကဆုံးဖြတ်ချက်တွေနဲ့မကန့်ညီတဲ့အတွက်အဖွဲ့အစည်းတွင်ပြန်လည်ရှင်းလင်းသွားရမယ်လို့ဖေဖော်ဝါရီလ16ရက်နေ့မှာခင်ယူကနေကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီကတိကဝတ်ပြုလက်မှတ်ထိုးရမှာတိုင်းရင်သားလက်နက်ကင်အနည်းစုသာပါဝင်ပြီးတင့်တင့်မြတ်တမှုမရှိတဲ့အပြင်တိုင်းရင်သားအချင်းချင်းကြားပူးပေါင်းလှုပ်ဆောင်မဲ့နေရာတွေမှာလည်းအခက်ခဲရှိလာနိုင်တဲ့အတွက်အဖွဲ့အတွင်းပြန်လည်ဆွေးနွေးမှာဖြစ်တယ်လို့ KNU ဒုဥက္ကဋ္ဌနော်စီဖိုးရာစိန်ကပြောပါတယ်ငင်းချမ်းရင်နဲ့အမျိုးသားပြန်လည်တင့်မြတ်ရေးကတိကဝတ်ပြုချက်ကိုကရင်လက်နက်ကိုင်၃ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အဖွဲ့တို့ကသာလက်မှတ်ရေးထိုးပြီးကြံအဖွဲ့အများစုကလက်မှတ်ရေးထိုးခြင်းမရှိခဲ့ပါဘူး
ရှမ်းပြည်မြောက်ပိုင်းမူဆက်ခရင်ပန်ဆိုင်မြို့နယ်နမ်တောက်ကျေးရွာအုပ်စုကောင်းခါကျေးရွာမှာကချင်နှစ်ချင်းခရီးယံ KBC စေတနာဝန်ထမ်းကချင်ကျောင်းဆရာမနှစ်ယောက်အဓမ္မပြုကျင့်တက်ဖြတ်ခံရတဲ့တလပြည့်တဲ့ဖေဖော်ဝါရီ16ရက်နေ့မှာကပါတလွာအစာရှောင်ဆုတောင်းဖို့အတွက် KBC ကပန်ကြားလိုက်ပါတယ်ဆရာမမရန်ရူရာနဲ့တံပောင်ခေါင်နန်စင်တို့အဓမ္မပြုကျင့်ခံခဲ့ရမှုနဲ့ပတ်သက်ပြီးအပြည့်မှန်ဖော်ထုတ်နိုင်ဖို့အတွက်ကပါနဲ့တဝန်းလူထုတွေကမိမိပါတာတို့ပါတာအလိုက်ရှိတဲ့နေရာကနေပါဝင်စုတောင်းဖို့အတွက်ကြေညာလိုက်တာဖြစ်တယ်လို့ KBC အတွင်းရေးမှူးတိုက်ခတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ်ဖေဖော်ဝါရီ16ရက်နေ့နာနဲ့6နာရီကနေ24နာရီအတွင်းအစာရှောင်ဆုတောင်းဖို့အတွက်ဖေဖော်ဝါရီ17ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်တာပါကချင်နှစ်ချင်းခရီးယံအဖွဲ့ချုပ် KBC ရဲ့စေတနာဝန်ထမ်းဆရာမနှစ်ယောက်ဟာနမ်တောင်ကျေးရွာအုပ်စုကောင်းခါကျေးရွာဘက်ကိုအစိုးရတပ်ခမရတစ်တုံညငါတပ်ဖွဲ့တိုးချက်လာချိန်ဇန်နဝါရီ16ရက်နေ့ညကအတမပြုကျင့်တပ်ဖြတ်ခံရတာဖြစ်ပြီးရဲစခန်းကစစ်ဆေးမှုတွေရှိတယ်လို့ဆိုပေမဲ့ခုချိန်ထိတရားခဏ်ကိုဖော်ထုတ်နိုင်ခြင်းမရှိသေးပါဘူး
အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုလွှတ်တော်မှအတည်ပြုပြဋ္ဌာန်းတဲ့အထိစောင့်ကြည့်ဖို့အတွက်မွန်ပြည်နယ်နဲ့တဝယ်ကျောင်းသားတပိတ်စစ်ကြောင်းချစ်တက်ချင်းကိုရက်30ရက်နာသွားမှာဖြစ်ပါတယ်။ဒီလိုရက်နာလိုက်တာဟာအစိုးရရဲ့ထုတ်ပြန်ချက်ဖိအားပေးမှုကြောင့်ရက်နာလိုက်ခြင်းမဟုတ်ဘဲအခြေခံပညာကျောင်းသားများရဲ့အစမေးပွဲနီးကပ်နေတဲ့အတွက်အနောက်ရှက်ဖြစ်မှာစိုးရိမ်လို့အခုလိုရက်နာလိုက်တာလို့မွန်ပြည်နယ်ကျောင်းသားတပိတ်ကောင်းဆောင်တွေကပြောပါတယ်။ကျောင်းသားကောင်းဆောင်ကိုဖုံးမြတ်မိုးကတော့သူတို့အနေနဲ့နေရက်ပြန်ပြီးလွှတ်တော်အခြေအနေကိုစောင့်ကြည့်သွားမှာဖြစ်တယ်လို့ဥပဒေချမ်းကိုလည်းဒေသတွင်းကျောင်းသားတွေကိုပြန်ပြီးရှင်းပြသွားမယ်လို့ဆိုပါတယ်ဒီပညာရေးဥပဒေပြင်ဆင်တဲ့ဥပဒေချမ်းကိုအစို
းရလွတ်တော်ចောင်းသားဒုနဲ့နိုင်ငံလုံးဆိုင်ရာပညာရေးကွန်ရက်တို့ရဲ့လေးပွင့်ဆိုင်အစည်းအဝေးကနေပူးပေါင်းရေးဆွဲခဲ့ကြပြီးဖေဖော်ဝါရီလ16ရက်နေ့မှာတော့လွတ်တော်နိုင်ငံရုံးကိုတင်ပြထားပါတယ်
ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီတောင်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးရွတ်စုနဲ့ကိုစလေတော်အဖွဲ့ဟာရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ခွင့်ရဥက္ကဋ္ဌဦးဆန်လွင်နဲ့အတူပအိုးဒေသအတွင်းလက်လည်ပြီးခေါင်းဆောင်တို့ဦးစလုံးကရှမ်းပြည်အရေးပြည်ထောင်စုရေးအတွက်လက်တွဲလှုပ်ဆောင်သွားမယ်လို့ပြောကြားလိုက်ပါတယ်ဖေဖော်ဝါရီလ16ရက်နေ့နဲ့18ရက်နေ့မှာပအိုးကိုပိုင်အုပ်ချုပ်ခွင့်ရဥက္ကဋ္ဌခွန်ဆန်လွင်စီစဉ်ပေးမှုနဲ့ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသ၃မြို့နယ်ဖြစ်တဲ့ဟိုပုံးစီဆောင်နဲ့ပန်လောင်းမြို့နယ်အတွင်းဒုတိယဗိုလ်ချုပ်ကြီးရွတ်စုနဲ့အဖွဲ့တွားရောက်လည်ပတ်ခဲ့ပါတယ်အဲ့ဒီခရီးစဉ်မှာပိုးမျိုးတအဖွဲ့ချုပ်ပါတီနဲ့ပြည်သူစစ်တပ်ဖွဲ့ခေါင်းဆောင်ဟောင်းလက်ရှိနာယကဦးအောင်ခမ်းတီနဲ့လည်းတွေ့ဆုံခဲ့ပါတယ်
ရခိုင်ပြည်နယ်ရံပြင်းမြို့နယ်လေးတောင်တိုက်နယ်ဇရက်ပင်ရွာမှာစိုက်ထူထားတဲ့ရခိုင်အမျိုးသားပါတီ ANP ဆိုင်းဘုတ်ကိုဖျက်ဆီးခြင်းခံခဲ့ရပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့မှာဖျက်ဆီးခံခဲ့ရတာပါဇရက်ပင်ရွာဦးမှာပြည်ခိုင်ပြိုးပါတီဆိုင်းဘုတ်နဲ့ရခိုင်အမျိုးသားပါတီဆိုင်းဘုတ်တို့ခုကို6ပေခန့်ချားပြီးစိုက်ထူထားရမှာရခိုင်အမျိုးသားပါတီဆိုင်းဘုတ်သာဖျက်ဆီးခံရတဲ့အတွက်မသိင်္ဂါဆရာဖြစ်ပြီးရဲစခန်းမှာအမှုဖွင့်ဖို့စီစဉ်နေတယ်လို့ကြေးရွာသားတဦးဖြစ်သူဦးတန်းဝင်းကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်တော့မှာပါရှမ်းပြည်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဖြစ်ပွားခဲ့တဲ့ပြဿနာဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာတွေကိုအမှန်တကယ်ထိခိုက်လာနိုင်မှာလားတိုက်ပွဲရတန်ပြည်တိုင်းပြည်ငြိမ်းချမ်းဖို့ပဲလို့အပြေရှားတင်ပါတယ်လဲဆိုတာကိုတော့စိုင်းမုံငန်နီစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကိုက်ဒေသမှာမြန်မာတပ်မတော်နဲ့ဖုန်ကြားရှင်ဦးဆောင်တဲ့ကိုကန့်တပ်ဖွဲ့အမည်ရမြန်မာမျိုးတပ်ဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်ဖြစ်ပွဲလ9ရက်နေ့ကနေဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အပြစ်မဲ့အရက်သားတွေအပါအဝင်နှစ်ဖက်တပ်ဖွဲ့တွေထိခိုက်တေဆုံးမှုအများအပြားဖြစ်ပွားခဲ့ပါတယ်အခုလိုဖြစ်ပွားတာဟာနိုင်ငံရေးတွေ့ဆုံဆွေးနွေးမှုရှိတဲ့အကျိုးဆက်တွေကြောင့်ဖြစ်တယ်လို့ရှမ်းတိုင်းဒေသဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဇိုင်လစ်ကပြောပါတယ်
။ကိုကန့်ဖို့ကိုငင်းငယ်စပြီးယူခိုင်းတဲ့ထောင်ကျောက်ဆက်တဲ့ကိုကလေးကအဲ့ဒါဟာနိုင်ငံရေးတကယ်မဆွေးနွေးခဲနဲ့ငင်းငယ်ယူပါစီးပွားရေးလုပ်ပါဆွေးနွေးနေသေးတယ်။နိုင်ငံဆွေးနွေးပွဲတွေမလုပ်သေးသေးနဲ့ဒီလိုဆိုလို့ရှိရင်တော့ဒါဒီတိုက်ပွဲတွေဆိုတာမျိုးကတော့ပြည်ပမှုတွေဆိုတာတတိချက်နေမှာပဲဗျ။
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းတိုင်းနယ်ကိုင်အဖွဲ့ NCCT တို့ကနေငြိမ်းချမ်းရေးဆိုင်ရာအပြစ်ခတ်ရက်စဲရေးတဘောတူညီချက်ညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်နေပေမဲ့လည်းတိုင်းရင်းသားဒေသတွေမှာတပ်မတော်ကနေထိုးစစ်ဆင်မှုတွေရှိနေဆဲလို့လည်း NCCT အဖွဲ့ခေါင်းဆောင်နိုင်ဟန္တာကပြောပါတယ်
ငင်းချင်ရေးကိုလူလာတယ်လူလာတယ်လို့တစ်ဖက်ကပြောနေပေမဲ့ဤတိုင်းတဲ့နေရာမှာလည်းအရေးကြီးတဲ့အချက်ပေါ်မှာဒါလိုက်လျောပြနိုင်ခြင်းမရှိဘူးဗျအပေါ်စီးရပဲယူထားတဲ့တဘောမျိုးနောက်စီးရင်းနည်းရလည်းတစ်ဖက်ကတော့တိုင်းသားနယ်မြေတွေကိုထုစစ်ဆင်ပြီးတော့မှတိုက်ခိုက်နေတဲ့အနေအထားတွေအများကြီးဖြစ်နေတယ
်ကိုကောင်ဒေတာပြည်တနာဟာအချုပ်အခြာအနာကိုထိပါစေလို့ထုစစ်ဆင်တိုက်ခိုက်ရတာဖြစ်တယ်လို့တင်ထွက်ပေါ်နေပေမဲ့ကိုကောင်ဟာပြည်ထောင်စုကနေဘယ်တော့မှခွဲထွက်မှာမဟုတ်ဘူးလို့ဖုန်ကြားရှင်ဦးဆောင်တဲ့ကိုကောင်တပ်ဖွဲ့ MNDAA အထွေထွေတွင်ရင်မူထုံးမြက်လင်းကပြောပါတယ်
သူတို့ပြောပုံရဆိုတော့အခုကအချုပ်အခြာအာဏာနဲ့ပတ်သက်နေတဲ့တိုက်ပွဲတဲ့ပြောနေတာအချုပ်အခြာအာဏာနဲ့ဘာမှမဆိုင်ဘူးသူတို့ဒီကိုကန့်တိုင်းတာဟာရှမ်းမြို့နယ်စုတဲမှာပါဆက်သူတို့ဘယ်တော့မှလည်းခွဲထွက်ရေးတို့ဒီခွဲထွက်မဲ့တကားမပြောမှုကြဘူးပြီးတော့ကျွန်တော်လည်းလှုပ်ဆောင်မှလည်းမဟုတ်ပါဘူးခင်ဗျ
MNDAA ခေါ်ကိုကန့်တပ်ဖွဲ့ဟာ2009ခုနှစ်ကဖြစ်ပွားတဲ့တိုက်ပွဲအပြီးတင်းရှောင်သွားတဲ့ဥဖုံကြားရှင်ဦးဆောင်တဲ့အဖွဲ့ဖြစ်တယ်လို့6နှစ်ကြာတင်းရှောင်ပြီးမှအခုမူလဒေတာကိုပြန်လည်အခြေချဖို့ကြိုးစားရမှာအခုလိုတိုက်ပွဲမျိုးဖြစ်ပွားလာတာဖြစ်ပါတယ်
ဆက်ပြီးတော့ယာယီတက်တေခံလက်မှတ် white card ကင်ဆောင်တဲ့သူတွေကိုပြည်ထောင်စုလွတ်တော်က2008ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်မဲ့တနင်္ဂနွေလုံးဆန္ဒခံယူပွဲမှာမဲပေးခွင့်ပြုတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့ဆန္ဒထုတ်ပေါ်ပွဲတွေကိုဖေဖော်ဝါရီလ15ရက်နေ့ကရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ပြုလုပ်ခဲ့ကြပါတယ်ဒီအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
ကျောက်တော်မြို့ဆန္ဒထုတ်ပေါ်ပွဲမှာဥဆုပ်သူတူဖြစ်တဲ့ဥမော်ဝေးစွာကမေပေခွန်ပြုတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ဆန္ဒထုတ်ပေါ်ရတာနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ဟုတ်ကဲ့ပြီ။ဒီလိုဆန္ဒခံယူပွဲမှာဆန္ဒမျိုးသိလိုက်တဲ့အပေါ်မှာကျွန်တော်တို့ကမချင်နဲ့လို့မချိုက်လို့ဥတွေကိုယ်ဝန်းကနေပြီးတော့ကဒီအမိန့်ကိုပြင်ချင်နိုင်အောင်လို့ကျွန်တော်တို့ကဆန္ဒပြတာဖြစ်ပါတယ်။
ခွက်ကဲကဆောက်သူတွေကိုတပြေလုံးတိုက်တာနဲ့ဆန္ဒခံယူပွဲမှာမေပေခွန်ပြုဖို့သမ္မတဦးသိန်းစင်ရဲ့မျက်ရှောက်ကိုပြည်ထောင်စုလွှတ်တော်ကဖေဖော်ဝါရီလ2ရက်နေ့ကအတည်ပြုပြီးတဲ့နောက်အလှော်ပုတ်စုံကဝေဖန်မှုတွေထွက်ပေါ်လာတဲ့အတွက်ဖေ ဖော်ဝါရီလ12ရက်နေ့မှာတော့နိုင်ငံတော်သမ္မတရုံးကဒီနိုင်မဲလာ30ရက်နေ့မှာဝက်ကက်တရဲ့တပ်နဲ့ကုံဆုံတွေလို့ကြီးညာချက်တစ်ခုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနိုင်ငံတော်သမ္မတရုံးကထုတ်ပြန်တဲ့ကြီးညာချက်အပေါ်မှာစိုက်ပျိုမျိုးကမြို့မီမြို့ဖတ်တို့အဖြစ်သူဦးစန်ထွန်းကသူ့အမြင်ကိုအခုလိုပြောပါတယ်
။သမ္မတရဲ့အမိဟာဝက်ကက်ကိုတတန်းကုံဆုံသွားစီတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့ရေကောက်ဝက်ဥတီထဲမှာတော့ဝက်ကက်တရအခုချိန်ထိမဲသေးခွင့်ရှိနေပြီးတယ်ဆိုတဲ့အချက်ဟာစစ်တကြီးမရှိသေးပါဘူးခင်ဗျာ
။ဝက်ကက်ကဆိုသူတွေမိပိခွန်ရရင်နိုင်ငံရဲ့အရှုပ်ရှာအာဏာကိုတချိန်ချင်းမှာထိခိုက်လာနိုင်တယ်လို့လည်းဦးစန်ထွန်းကအခုလိုစပြောပါတယ်
။နိုင်ငံရဲ့အဓိကရေးရာကိုဆုံးဖြတ်ပေးမယ့်ဖိဆက်ပေါ်မှာနိုင်ငံသားမဟုတ်ဘဲနဲ့နိုင်ငံခြားသားကသာမဲသေးခွင့်ခြေလှယ်ခွင့်ရသွားမယ်ဆိုရင်အဲ့ဒီနိုင်ငံရဲ့အချုပ်ချာဟာဒီနေ့တစ်ချိန်ချင်းမှာယူရင်းလာမယ့်အခြေအနေရှိတယ်
။ဖိဆက်ပေါ်အခြေခံဥပဒေရုံးကဝက်ကက်ကဆုပ်သူတွေမေးပေးခွန်းကိုပေဖြတ်တဲ့အထိဆလာတိုက်ပွဲဝင်သားမှာဖြစ်တယ်လို့မင်းမဲမျိုးဆန္ဒထုတ်ပေါ်ပွဲမှာဥဆောင်သူတို့ဖြစ်တဲ့ဥကျော်ညံကပြောဆိုတော့ပါတယ်။
အခုဆက်လက်ပြီးတဲ့အချင်းချုပ်ကိုနားဆင်ရမှာပါရှင်
။ KNU ခေါ်ခင်အမျိုးသားအစည်းအရုံးကနေငင်းချမ်းရေးနဲ့အမျိုးသားပြန်လည်တင့်မြတ်ရေးဆိုင်ရာဂတိကဝတ်ပြုချက်သဘောတူလက်မှတ်ရေးထိုးတဲ့ကိစ္စအပေါ်အစည်းအဝေးတွင်ပြန်လည်ရှင်းလင်းသွားရမယ်လို့ KNU ကနေကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်ပန်ဆိုင်မြို့နယ်ကောင်းခါကျေးရွာ KBC စေတနာဝန်ထမ်းကျောင်းဆရာမနေရောက်ကိုအတမပြုကျင့်တက်ဖြတ်ခံရတဲ့ဖေဖော်ဝါရီလ16ရက်နေ့မှာကဘာတလွားအစာရှောင်ဆူတောင်းဖို့အတွက် KBC ကပန်ကြားလိုက်ပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine.ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟောင်းပါရှင်
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းစီစဉ်တွေမကြာခင်ပြီးဆုံးပါတော့မယ်မနေ့ပိုင်းတောက်ကြနေ့မနေ့ဖက်6နာရီခွဲကနေ9နာရီထိစီစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့48တို့ကနေနားဆင်နိုင်ပါတယ်ဒုတိယနာရီဝက်မှာတော့လိုင်းဒို50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်အခုတော့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလဲကြီးညာပေးပါအောင်မရှင
်ယူကရိန်းရှေ့ပိုင်းကမဟာဗျူဟာချက်ချာကြတဲ့ဒေဗော့စီမြို့ကိုရုရှားလိုလာတဲ့သဘုံတွေသိမ်းပိုက်ခဲ့တာဟာနိုင်ငံတကာကသတ်မှတ်ထားတဲ့ပြစ်ခတ်ရစဲချိုးပေါက်တာလို့ယူကရိန်းသမ္မတကပြောကြားလိုက်ပြီးနောင်တမျိုးချိုးပေါက်မှုတွေအတွက်ဘလို့အာမခံချက်မျိုးတွေချမှတ်မယ်ဆိုတာကိုရှင်းရှင်းလင်းလင်းချပြဖို့တောင်းဆိုလိုက်ပါတယ်။ယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုကရုရှား၊ဂျာမနီနဲ့ပြင်သစ်ခေါင်းဆောင်တွေကိုချက်သက်ပြင်းနေဖုန်းနဲ့ဆက်သွယ်ပြောကြားစဉ်မှာအခုလိုတောင်းဆိုလိုက်တာပါ။တုံးရကြချင်းပနေတဲ့အဆန်းအောင်ကျန်းဖက်မှုတိုက်ဖြစ်ရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးညီကုန်းချုပ်မင်းကုန်းကိုသမ္မတဥပမာအမေရိကန်နိုင်ငံကြီးဝန်ကြီးဌာနမှတက်ရောက်မဲ့နိုင်ငံပေါင်း60ကျော်ကကိုယ်စားလှယ်တွေကိုမကြခင်မှာပြောကြားတော့မှာပါအကျန်းဖက်အုပ်စုတွေပြောနေတဲ့အစ္စလမ်ဘာသာယူဆကိုလက်မခံမဲ့အဆန်းအောင်တွေရဲ့လွဲမှားတဲ့ဂရီဘေးပြောဆိုမှုတွေကိုဆန့်ကျင်တိုက်ဖြစ်ဖို့ကဘာတဝမ်းကဘာသာရေးနဲ့အရက်ဖက်ခေါင်းဆောင်တွေကိုပေါ်တူးနေမှာသမ္မတအင်ဂျီမှာချင်းပတဲ့ဆွေးနွေးပွဲတွင်သမ္မတဥပမာကတိုက်တွန်းခဲ့ပါတယ်လီဗျားနိုင်ငံမှာစစ်သွေးကြော်တွေလက်ထဲလက်နက်တွေမရအောင်ဓာတ်ဆီဖို့နဲ့နိုင်ငံတကာအသိမှတ်ပြုအစိုးရအာဏာပြန်ရရေးအတွက်တွန်းအားပေးဖို့ကြိုးစားတဲ့အနေနဲ့လီဗျားအစိုးရကိုလက်နက်ရောင်းဝယ်တင်ပို့ခွင့်တားမြစ်ချက်ကိုဖျက်သိမ်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဗော်ဒဖူးနေညနေပိုင်းမှာဂျော်ဒန်ကတင်သွင်းလိုက်ပါပြီ။ရွေးကောက်ပွဲကျင်းပဖို့လာပိုင်းလောက်သာလိုတော့တဲ့မြန်မာနိုင်ငံမှာလူခွင့်ဆိုင်ရာပြည်ပင်ပြောင်းလဲမှုတွေနောက်ပြန်ဆုတ်နေတာဟာကုလသမဂ္ဂလူခွင့်ရေးကောင်စီကပြင်းထန်တဲ့ဆုံးဖြတ်ချက်ထပ်မတ်ဖို့လိုနေပြီဆိုတာကိုပြနေတယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်မြန်မာနိုင်ငံမှာဆက်ပြီးထားဖို့အတွက်လိုတယ်လို့ Amnesty International အဖွဲ့ကြီးကပြောကြားလိုက်ပါတယ်
။နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.